Welcome to the Voice of America in Burmese.
ဒီလိုနာဒါမှာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီယူရိုဗီအမေရိကန်စံတော်လေးစစ်တမ်းစခုရဲ့ခုနှစ်ညပိုင်းမှာပါပါစီစဉ်လေးကိုမြန်မာစစ်တမ်းတွေညာ9:00ကနေ10:00အထိအဲလိုမီတာ30တိ30မိနစ်50တင်အဲလိုမီတာ2:60ကိုပြင်ဗီအိုရဲ့ Facebook စာမျက်နှာလာနေတဲ့စတင်အစံမျက်နှာပါပြီခင်ဗျာအမေရိကန်တရားရုံးချုပ်မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာခဲ့တဲ့တရားသူကြီး Ruth Bader Ginsburg ဟာ တောက်ချာနေကကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။တရားသူကြီးဂင်းစ်ဘော့ခါအသက်80ခုနှစ်အရွယ်မှာဝါရှင်တန်ကသူ့ရဲ့နေအိမ်မှာပန်ခရီးယားကင်ဆာနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့အမေရိကန်တရားရုံးချုပ်ရဲ့ကြေညာချက်မှာပြောပါတယ်။ကျွန်တော်နိုင်ငံဟာသမိုင်းမှတ်တမ်းဝင်အဆင့်တန်းရှိတဲ့တရားသူကြီးတဦးကိုဆုံးရှုံးလိုက်ရပြီဖြစ်တယ်လို့အမေရိကန်တရားသူကြီးချုပ်ဂျွန်ရ ကင်းသွက်ခါ1993ခုနှစ်ကစပြီးတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်လာခဲ့ပြီးအမေရိကန်တရားရုံးချုပ်သမိုင်းမှာဒုတိယမြောက်အမျိုးသမီးတရားသူကြီးလည်းဖြစ်ပါတယ်။သူမဟာ1954ခုနှစ်မှာခေါနောတက်ကဆိုကနေဘွဲ့ရပြီးတဲ့နောက်ဟာဗတ်တက်ကဆိုဥပဒေကြောင်းကိုဝင်ခွင့်ရခဲ့ပါတယ်။ဟာဗတ်ဥပဒေကြောင်းကအမျိုးသမီးတွေကိုစတင်လက်ခံပြီး9နှစ်ကြာမှတရားခွင့်ရခဲ့တာနဲ့ပတ်သက်ပြီးကင်းသွက်ကအခုလိုပြောခဲ့ပါတယ်
။ When I entered law school, the class numbered over 500.9 of us were women.
ကျမဥပဒေကြောင်းကိုတက်ခွင့်ရတဲ့အချိန်မှာအတန်းမှာကျောင်းသား900ကျော်ရှိပြီးဒီထဲမှာ9ယောက်ကပဲအမျိုးသမီးတွေပါလို့ Ginsburg ကပြောသွားတာပါ။အဲဒီနောက်တော့ Ginsburg ဟာ Columbia တက္ကသိုလ်ကိုပြောင်းပြီးအဲဒီကနေဥပဒေဘွဲ့ရခဲ့တာပါ။နောက်ပိုင်းမှာတော့သူမဟာ Liberal နဲ့အမျိုးသမီးအခွင့်အရေးရည်တည်ကာကွယ်ပေးသူဖြစ်လာခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့သားသမီး2ယောက်နဲ့အတူမိရအများပြားကျန်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg တောက်ကြတဲ့ကကွယ်လွန်သွားတဲ့ပုံမှာ Donald Trump အပါအဝင်အမေရိကန်ရဲ့ထိပ်တန်းတာဝန်ရှိသူတွေကဝန်ထမ်းကြောင်းပြောကြားခဲ့ကြပါတယ်။ Donald Trump ကတော့သူ့အိမ်နဲ့တရားသူကြီး Ginsburg ကွယ်လွန်သွားတဲ့ဆိုတဲ့သတင်းကိုကြားတဲ့အတွက်ဝန်ထမ်းမိကြောင်းအမေရိကန်ပြည်ထောင်စုဟာဒီနေ့မှဥပဒေလောကရဲ့အထင်ကြီးပုဂ္ဂိုလ်ကြီးကိုဆုံးရှုံးလိုက်ရတဲ့အတွက်ဝန်ထမ်းကြီးကွယ်ရတယ်ဆိုပြီးတော့ပြောပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့ Ginsburg ဟာလူတိုင်းအတွက်နိုင်ငံသားအခွင့်အရေးကိုတိုက်ပွဲဝင်တဲ့နေရာမှာရဲရဲရင်ရဲမဆုံးမနစ်တိုက်ပွဲဝင်ခဲ့သူဖြစ်ပြီးတော့သူ့ရဲ့သဘောထားအမြင်တွေမတူကွဲလွဲတဲ့ဆန့်ကျင်ဘက်သဘောထားအမြင်တွေကမျိုးဆက်တစ်ခုရဲ့ဥပဒေအခြေခံတွေကိုဆက်ပြီးတော့ပုံဖော်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်အမေရိကန်တရားသူကြီးချုပ် John Roberts ကတော့ကျွန်တော်နိုင်ငံဟာသမိုင်းမတန်းဝင်အစဉ်တန်းရှိတဲ့တရားသူကြီးတဦးကိုဆုံးရှုံးလိုက်ရတယ်လို့ကျွန်တော်တို့တရားရုံးချုပ်မှလည်းချစ်ခင်စရာကောင်းတဲ့လှုပ်ဖော်ကိုင်းမတဦးကိုဆုံးရှုံးလိုက်ရတာဖြစ်ကြောင်းဒီနေ့မှာကျွန်တော်တို့သူ့ကိုဆုံးရှုံးလိုက်ရတဲ့အတွက်ဝန်ထမ်းပူဆွေးနေကြပေမဲ့လည်းအနာဂတ်မျိုးဆက်တွေအနေနဲ့ကျွန်တော်တို့မြင်သလိုပဲ Miss Ginsburg ဟာတရားမျှတမှုအတွက်မဆုံးမနစ်ဆုံးဖြတ်ချက်ခိုင်ခိုင်မာမာနဲ့ယက်တီကာကွယ်ပေးသူဖြစ်နေရှုမြင်ကြလိမ့်မယ်လို့ယုံကြည်ရဲဆိုပြီးတော့ပြောပါတယ်။ American အထက်လွှတ်တော်ဥက္ကဋ္ဌ Mitch McConnell ကလည်း Ginsburg ဟာဥပဒေပညာနဲ့အတမွေးဝမ်းကြောင်းပြုခဲ့ပြီးတော့တရားရုံးချုပ်တရားသူကြီးအဖြစ်28နှစ်ကြာတာဝန်ထမ်းဆောင်ပြီးတော့သူ့ရဲ့ဘဝကိုမြုပ်နှံခဲ့သူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။တရားသူကြီး Ginsburg အခုလိုကွယ်လွန်သွားတဲ့အတွက်သမားထရမ့်အနေနဲ့ရွေးကောက်ပွဲမတိုင်မီနောက်ထပ်တရားသူကြီးတယောက်ကိုအဆိုပြုလာနိုင်ပွဲရှိပြီးတော့ဒီကိစ္စပေါ်မှာဒီမိုကရက်လွတ်တော်အမတ်တွေဘက်ကတော့ကန့်ကွက်နေကြပါတယ်ခင်ဗျာ။ဘလုံးကထွေထွေညီလာခံကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီးတော့ကမ္ဘာနိုင်ငံခေါင်းဆောင်တွေဟာလည်းဒီနေ့ညီလာခံကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။ညီလာခံအတွင်းကမ္ဘာခေါင်းဆောင်တွေဟာCOVID-19 ကပ်ရောဂါကူးစက်မှုကိုတိုက်ဖျက်ရေးအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြမှာဖြစ်ပါလေ။ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာတစ်ဝှမ်းမှာမညီမျှမှုတွေကိုပိုပြီးဖြစ်ပေါ်စေပြီးတော့ဆယ်စုနှစ်နဲ့ချီပြီးရလာခဲ့တဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုချိန်ချောင်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါရတယ်။ဒီပြဿနာကိုဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုတည်းနဲ့တော့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့အတွင်းမှူးချုပ်ဂူတာရက်စ်ကသတိပေးပါရတယ်။ထရီညီလာခံအတွင်းမှာ COVID-19 ကပ်ရောဂါနဲ့ပတ်သက်တဲ့ရှုထောင့်မျိုးစုံကိုဆွေးနွေးဖို့အတွက်အစည်းအဝေး80လောက်ပေါင်းမှာဖြစ်ပြီးတော့ဒီထဲမှာစက်တင်ဘာ30ရက်နေ့ကျရင်ကျင်းပမယ့်ထိပ်သီးဆွေးနွေးပွဲလည်းပေါင်းမှာဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့ကုလသမဂ္ဂအတွင်းမှူးချုပ်နဲ့အတူကမ္ဘာ့ကျန်းမာရေးဘုရား WHO နဲ့ Britain နဲ့တောင်အာဖရိကနိုင်ငံတွေကဥဆောင်ပြီးတော့ပူးတွဲကျင်းပသွားမှာဖြစ်ပါတယ်။ဒီမှာတော့အနာဂတ်မှာထွက်ပေါ်လာမယ့်ကာကွယ်ဆေးတွေကိုတသက်သက်သာနဲ့အားလုံးရရှိနိုင်ဖို့အပအဝင်ကမ္ဘာလုံးဆိုင်ရာကပ်ရောဂါကိုတုံ့ပြန်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေကိုအဓိကအလေးပေးဆွေးနွေးသွားကြမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာတောက်ကြနေကတော့ဘရာဇီးလနိုင်ငံကိုတွားရောက်ခဲ့ပြီးအိမ်မှာရှိတဲ့ဗင်နီဇွဲလားဒုက္ခသည်လက်ခံရေးဌာနကိုတွားရောက်ခဲ့ပါတယ်။ ဝန်ကြီးပေါင်ပီယိုကဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီစနစ်ကိုပြောင်းလဲဖို့နဲ့ဗင်နီဇွဲလားသမ္မတနီကိုလပ်မာဒူရိုရာထူးကနေဆင်းပေးဖို့တောင်းဆိုလိုက်ချိန်မှာပဲအဲ့လိုသွားရောက်ခဲ့တာပါအခုဆိုရင်ဘရာဇီးလ်နိုင်ငံမှာဗင်နီဇွဲလားဒုက္ခသည်နှသိန်းခွဲလောက်ရှိနေပြီးကိုရိုနာဗိုင်းရပ်စ်ကြောင့်နိုင်ငံနယ်စပ်ကိုမပိတ်ခင်ကဆိုရင်တနေ့ကိုဒုက္ခသည်600လောက်လဲနေ့စဉ်ရောက်ရှိနေတာပါဝန်ကြီးပေါင်ပီယိုဟာဘရာဇီးလ်နိုင်ငံသားဝန်ကြီးအာနက်စတိုအော်ရိုဟိုနဲ့အတူဒီဒုက္ခသည်လက်ခံရေးစင်တာကိုသွားရောက်ခဲ့ပြီးတော့သူတို့နှစ်ယောက်လည်းဖူးတွဲသတင်းစာရှင်းလင်းပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်။သမ္မတမာဒူရိုယာရုကဘယ်ချိန်မှဆင်းမယ်ဆိုတာကိုပြောနိုင်ပြီမဲ့တစ်ချိန်ချိန်မှာတော့ယာရုကဆင်းရမှာဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားဒုက္ခသည်တွေကိုကူညီဖို့အမေရိကန်ဒေါ်လာ348သန်းပေးသွားမှာဖြစ်ပြီးတော့ဒီထဲမှာဘရာဇီးလ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေအတွက်တန်30လဲပေါင်ဝင်တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးပေါင်ပီယိုဟာတောင်အမေရိကနိုင်ငံ၄နိုင်ငံကိုသွားရောက်နေတာဖြစ်ပြီးဘရာဇီးလ်ကနေကိုလံဘီယာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ။
တဲ့ညာမဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညာဘိုင်းဒိုမီတာ32 kHz 9383ညာဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်ဘီယိုအမေရိကန်တန်ရက်စနေနေ့ညပဲဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနှာစင်ကြရပါမယ်ရှင်ကျမခွာညိုပါကိုဗစ်ကာယောဂါဟာစွမ်းအားကောင်းနေစေဖြစ်တာကြောင့်ကမ္ဘာတဝန်းအချိန်တော်ကြာအောင်ကူးစက်ပြန့်နှံ့နေဖို့ရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတို့ကတောက်ကြနေမှာပြောကြားလိုက်ပါတယ် WHO ရဲ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေများအစီအစဉ်အမှုဆောင်ဒါရိုက်တာ Michael Ryan ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားတာဖြစ်ပြီးတစ်ကမ္ဘာလုံးမှာသတင်းပတ်စင်တိုင်းကျန်းမာအားဖြင့် 1.8 တန်းကနေ 2 တန်းဝန်းကျင်အထိကူးစက်နေပြီးသေဆုံးသူ 4,000 ကနေ 5,000 အထိရှိတယ်လို့လည်းဆိုပါတယ်။လုံလောက်ပြည့်စုံတဲ့စမ်းသပ်စစ်ဆေးနှိုင်းစွမ်းနည်းပါးတာတွေကြောင့်တချို့ဒေသတွေနဲ့တိုင်းပြည်တွေမှာကပ်ရောဂါဟာလာမဲ့ຫນွေဥရာတိရောက်တာနဲ့တိုးပြီးတော့ကူးစက်ပြန့်နှံ့ပွဲရှိကြောင်းအခုလိုပြောပါတယ်။
The energy has not gone out of this pandemic. There's a lot of energy left in this spring, and this can drive the pandemic forward. The force.
ဒီကယောဂါဟာကူးစက်နေတဲ့အားရောကြသွားဖို့မရှိသေးပါဘူး။ဒီနေ့ဦးမှာယောဂါပိုးရဲ့ကူးစက်နိုင်စွာအများကြီးခြံထားရတာကြောင့်ဒီကယောဂါဟာရှေ့လျှောက်ဆက်ပြီးတော့ကူးစက်နေဖို့သာရှိပါတယ်။အကြောင်းကတော့ဒေသဆိုင်ရာဒေသခွဲဆိုင်ရာဒါမှမဟုတ်တချို့နိုင်ငံတွေမှာဆိုရင်ဥရောပတိုက်ထဲမှာကျွန်တော်တို့မြင်တွေ့နေကြရတဲ့အတိုင်းသိတာထင်ရှားတဲ့ကူးစက်မှုတွေကိုတွေ့နေကြရပါတယ်။နောက်ပြီးအာဖရိကမှာလိုကူးစက်မှုပမာဏကြီးကြီးမားမားမတွေ့ကြရသေးတဲ့နေရာဒေသတွေကိုလည်းသတိပြုကြဖို့လိုပါတယ်။ဒါဟာနိုင်ငံအများပြားမှပြည်စုံလုံလောက်တဲ့စမ်းသပ်စစ်ဆေးမှုတွေမရှိကြသေးပဲဖြစ်နေလို့ဆိုတာကိုထင်ဟပ်နေတာလည်းဖြစ်နိုင်ပါတယ်လို့မစ္စတာရိုင်ယန်ကပြောသွားပါတယ်။Johns Hopkins တက္ကသိုလ်ကပြုစုထားတဲ့ဒီကနေ့အစီအစဉ်အရတစ်ကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်သူသန်း30ကျော်ရှိနေပြီးသေဆုံးသူက9သိန်းခွဲကျော်ရှိသွားပါပြီရှင်။အမေရိကန်ပြည်သူတွေအနေနဲ့ဒီနှစ်မှာကိုဗစ် -19 ကပ်ရောဂါနဲ့တုတ်ကွေးရောဂါတို့ကိုကြပြိုင်တည်းခံစားကြရမယ့်အရေးကရှောင်ရှားဖို့တုတ်ကွေးကာကွယ်ဆေးထိုးကြဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ဒီယောဂနှစ်မျိုးစလုံးဟာတဦးကတဦးကိုအလွယ်တကူကူးစက်မှုနှုံမြင့်မားသလိုယောဂလက္ခဏာတွေကလည်းဆင်တူပါတယ်။တုတ်ကွေးဟာရာသီပေါ်ယောဂဖြစ်ပေမဲ့လည်းကိုဗစ် -19 ကပ်ယောဂကကမ္ဘာအနှံ့ကိုအချိန်အခါမရွေးပြန့်နှံ့ကူးစက်နေတာပါ။အခုအချိန်မှာကိုဗစ်ကာကွယ်ဆေးမရှိသေးပေမဲ့တုတ်ကွေးကာကွယ်ဆေးကတော့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကရှိနှင့်ထားပြီးသားဖြစ်ပါတယ်။လူတယောက်ကဒီယောဂနှစ်မျိုးနဲ့တစ်မျိုးဖြစ်နေသလားနှစ်မျိုးလုံးဖြစ်နေသလားဆိုတာကတော့ဓာခွဲခံစမ်းသပ်အဖြစ်ရမှသာသိနိုင်ပါလိမ့်မယ်။ Johns Hopkins ကိုရိုနာဗိုင်းရပ်စ်ဌာနကထုတ်တဲ့ဒီကနေ့ဆော်ပိုင်းစီရင်ခန်းစာမှာကမ္ဘာတဝန်း COVID-19 ယောဂကူးစက်သူပေါင်း30တန်နီးပါးရှိပြီးသေဆုံးသူက1တန်နီးပါးရှိနေပြီလို့ဖော်ပြထားပါတယ်။အမေရိကန်ဟာ 6.8 တန်းနဲ့ကူးစက်ခံရမှုအများဆုံးဖြစ်နေပြီးအိန္ဒိယက 5.3 တန်းနဲ့ဒုတိယဘရာဇီးလ်က 4.5 တန်းနဲ့တတိယအများဆုံးပါ WHO ကဥရောပတိုက်အတွင်းကူးစက်မှုတွေနောက်တစ်ကြိမ်ပြန့်နှံ့လာမှာကိုသတိထားနေရမယ့်စံနှုန်းအဖြစ်သတိပေးချက်ထုတ်ပြန်ပြီးနောက်တစ်နေ့မှာပဲဥရောပနိုင်ငံတွေကလည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်ချက်အသစ်တွေကိုတောက်ကြနေမှာထုတ်ပြန်ခဲ့ကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ6ဦးထပ်တိုးတယ်လို့ ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့ညနေ၄နာရီမှာသတင်းထုတ်ပြန်တဲ့အတွက် COVID-19 ကြောင့်သေဆုံးသူစုစုပေါင်း82ဦးရှိသွားပါပြီ။အခုသေဆုံးသူ6ဦးသလုံးဟာရန်ကုန်တိုင်းဒေသကြီးအတွင်းကဆေးရုံတွေမှာဆေးကုသမှုခံယူနေသူတွေဖြစ်ပြီးအသက်60ကနေ84နှစ်ကြားအမျိုးသား5ဦးနဲ့အမျိုးသမီး2ဦးတို့ဖြစ်ကြပါတယ်။ဒီကနေ့ညနေပိုင်းအထိဆိုရင်ယောဂပိုကူးဆက်သူစုစုပေါင်း 4,621 ယောက်ရှိနေပြီးရန်ကုန်တိုင်းဒေသကြီးမှာကကူးဆက်မှုအများဆုံးပါ။အိန္ဒိယနိုင်ငံမှာတော့တရက်အတွင်းနောက်ထပ်ကူးဆက်သူ 9,300 ကျော်ထပ်တိုးလာတဲ့အတွက်ကူးဆက်မှုအရှိန်မြင့်နေသေးပါ။ကျမရေးဝင်ကြီးဌာနရဲ့စနေနေ့ကြေညာချက်မှာလူဦးရေ 1.4 ဘီလီယံရှိတဲ့အနေနဲ့ကူးဆက်သူ 5.3 သန်းကျော်ရှိနေပြီလို့ဖော်ပြထားပါတယ်။တရက်အတွင်းသေဆုံးသူ 1,249 ယောက်ရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ 8,000 ကျော်ကျော်သွားပါပြီ။ကူးစက်ခံရသူတသန်းကျော်မှပြန်လည်နလန်ထလာတဲ့နှုန်းကတော့ 80 ရာနှုန်းဝန်းကျင်ရှိပါတယ်။ဩစတြေးလျမှာတော့စနေနေ့မှာဗစ်တိုးရီးယားပြည်နယ်တွင်ကူးစက်မှုအသေ21ယောက်နဲ့သေဆုံးသူ9ယောက်ပါဝင်စနေနေ့အထိကူးစက်သူ844ယောက်အထိရှိလာပါတယ်။ကူးစက်မှုအမြင့်ဆုံးဗစ်တိုးရီးယားပြည်နယ်မှာသေဆုံးသူပေါင်း959ယောက်ရှိပါတယ်ရှင်။တရုတ်ကုမ္ပဏီပိုင်းမိုဘိုင်းဖုန်း app တွေဖြစ်ကြတဲ့ WeChat နဲ့ TikTok တို့ကို American App Stores တွေကနေပြီးတော့ download ချတာနဲ့သုံးနေတာတွေကိုစက်တင်ဘာလ20ရက်တနင်္ဂနွေနေ့ညသကောင်ရံကစပြီးပိတ်ပစ်တော့မယ်လို့တမ်တာ Trump အစိုးရဘွဲကတောက်ကြနေမှာကြေညာပါတယ်။ဒီကြေညာချက်ဟာ American နဲ့တရုတ်တို့ကြားဤပညာပိုင်းဆိုင်ရာနောက်ဆုံးပေါ်ဖြစ်တဲ့ထိတ်တိုက်တွေ့မှုပဲဖြစ်ပါတယ်။အမေရိကန်ပြည်တော်စုထဲမှာအသုံးပြုသူပေါင်းတန်း100ကျော်ရှိပြီးလူကြိုက်များလာတဲ့ WeChat နဲ့ TikTok တို့ဟာအမေရိကန်လုံခြုံရေးနဲ့ပုံကိုရေးအချက်လက်ဆိုင်ရာစိုးရိမ်စရာအခြေအနေတွေရှိတာကြောင့်အခုလိုပိတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ကုသံရောင်းဝယ်ရေးဝန်ကြီးဌာနကပြောပါတယ်။ဖုန်းတွေနဲ့ထည့်ပြီးသားသုံးသူတွေအနေနဲ့လည်းနောက်ထပ်အသစ်ထပ်ထည့်တာမျိုးလုပ်လို့ရတော့မှာမဟုတ်တော့ပါဘူး။အခုလိုပိတ်လိုက်တဲ့အတွက် WeChat နဲ့ TikTok app တွေရဲ့နောက်ထပ်ပြုပြင်မွမ်းမံထားတာမှန်သမျှထည့်လို့ရတော့မှာမဟုတ်တော့တာကြောင့်လက်ရှိနည်းပညာဈေးကွက်မှာလွှမ်းမိုးထားနိုင်စေဖြစ်တဲ့ Apple နဲ့ Google နည်းပညာသုံး smartphone တွေနဲ့ကိုက်ညီမှုရှိတော့မှာမဟုတ်ပါဘူး။ American တွေကလူသန်းပေါင်းများစွာဟာတရုတ်နိုင်ငံတွေကလူပုဂ္ဂိုလ်တွေကုမ္ပဏီတွေနဲ့ WeChat app ကိုသုံးပြီးနေ့စဉ်ဆက်သွယ်ပြောဆိုနေကြတာဖြစ်ပါတယ်။ WeChat နဲ့ TikTok တို့လိုလူမှုဆက်သွယ်ရေး app တွေဟာစီးပွားရေးကြော်ငြာထည့်ဖို့အဓိကရည်ရွယ်ပြီးနေရာဒေသတွေနဲ့အပြန်အလှန်ရေးသားတဲ့စာတွေအပါအဝင်အသုံးပြုသူတွေရဲ့အချက်လက်တွေကိုစုဆောင်ထားတာဖြစ်ပါတယ်။အခုဆက်ပြီးစနေနေ့ညဘက်နောက်ဆုံးရထားတဲ့သတင်းလွှာတွေနဲ့အတူစနေညဆွေးနွေးဝိုင်းအစီအစဉ်ကိုဇက်တိုင်နားဆင်နိုင်ကြပါပြီရှင်။
ကျမဆွမမမြန်မာနိုင်ငံတွင်ကိုဗစ်ကူးစက်သူတွေကိုပုဂ္ဂလိကဆေးရုံဆေးခန်းတွေမှာပါကုသမှုပေးနိုင်ရေးမကြခင်အကောင့်ထဲပေါ်တော့မယ်ဆိုတာပြောပြပေးကြပါရစေ။ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ကုသနိုင်ရေးအစိုးရဆေးရုံဆေးခန်းတွေနဲ့ပိုးတွေ့လူနာတိကျထားရှိရာကွာရန်တီးစင်တာတွေမှာတိုးချဲ့ဖွင့်လှစ်ကုသနိုင်မှုဆောင်ရွက်နေချိန်မှာပဲဒီရောဂါပိုးတွေ့ရှိတဲ့သူတွေကိုပုဂ္ဂလိကဆေးရုံတွေမှာပါလက်ခံကုသနိုင်ရေးအတွက်ကိုစပြီးဆွေးနွေးလာကြတာပါ။ပုဂ္ဂလိကဆေးရုံတွေကကိုဗစ် -19 ကာကွယ်ကုသရေးမှာတဒတာပါဝင်ခြင်းတဲ့အကြောင်းမင်းကဝန်ကြီးနဲ့ဆွေးနွေးပွဲမှာအဆိုပြုတင်ပြခဲ့ကြတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပြပါတယ်
။ဒါမူပါရှင်ပေါ့နော်သဘောတူတယ်လို့ပြောတာဖြစ်ပါတယ်။ဆေးစိတ်တကယ်ကုသမှုရတဲ့အထူးရတော့ guideline တွေလိုအပ်တဲ့ဒီကောရှင်းလေးဟိုဘာလို့ဒါမျိုးတွေလဲတိတိကျကျနေအောင်မှာဖြစ်ပါလေအခုလက်ရှိမှာလဲပုဂ္ဂိကဆေးရုံကြီးတွေအနေနဲ့ဒီအောင်ကြီးကိုဗစ်ကုသရေးစင်တာခုရေလူတစ်ထောင်ကျော်လက်ခံနိုင်ဖို့အတွက်ကဆိုလို့ရှိရင်ဒီအင်အားတွေရောသူတို့ဆေးရုံတွေရဲ့ပစ္စည်းအင်အားတွေရောအများကြီးပါဝင်ပြီးတော့ဒါတည်ဆောက်ထားတာဖြစ်ပါလေအစောတွေကတော့ဒီကျမတို့နိုင်ငံကိုဗစ်ကာကွယ်ကုသရေးမှာပုဂ္ဂိကဆေးရုံကြီးတွေကအင်ဒီအာဒီပါဝင်ဆောင်ရွက်ထားပြီးတာဖြစ်ပါလေအခုကြတော့သူတို့ဆေးရုံတွေမှာတကယ်လို့ COVID positive ဖြစ်နေတဲ့တစ်ဖက်တလားပေါ့နော်သူတို့ကကုသပေးခြင်းအဖြစ်တိုင်းစာတစ်ခုထိနော်အကျိုးရှိမယ်ဆိုတော့ဒါသူတို့တင်ပြတာဖြစ်ပါလေဒါနဲ့ပတ်သက်ပြီးတော့လေခြားခင်တော့အကောင့်ထဲပေါ်မှာဖြစ်ပါလေ
လက်ရှိကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူထောင်နဲ့ချီဖြစ်လာလို့အစိုးရဆေးရုံဆေးရုံတွေမှာကျန်းမာရေးဝန်ထမ်းတွေဆေးပညာရှင်တွေစိန်ခေါ်မှုတွေနဲ့ကြုံနေရတဲ့အချိန်မှာအခုလိုကျန်းမာရေးဝန်ကြီးဌာနနဲ့ပုဂ္ဂလိကဆေးရုံတွေပူးပေါင်းပြီး COVID-19 ပိုးတွေ့ရှိလူနာတွေလက်ခံကုသနိုင်ရေးစီစဉ်ဆောင်ရွက်နေတဲ့အပေါ်မှာတော့လူမှုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကကြိုဆိုပါတယ်
ဒီ public hospital ရဲ့ဝန်တော်ဝန်ပိုးတွေချော့ချနိုင်မယ်က တစ်ဖက်ကတော့ဒီလူနာရီရဲ့ preference ပေါ့နော်သူရဲ့ရွေးချယ်မှုတွေပဲရှိလာနိုင်တယ်။နောက်ဟိုမှာအရင်ကတော့အစိုးရဝန်ထမ်းတွေကနေပြုစုစောင့်ရှောက်ကူတာမှုပေးတယ်အခု private hospital ဆိုရင်တော့ဒီသိယုံကရှိတော့ဆရာမနဲ့ကုသမှုကျန်းမာရေးစောင့်ရှောက်မှုပေးတဲ့သူတွေကကုသမှုပေးမယ်ပေါ့နော်အဲ့တော့ဘယ်ဘက်မှာပဲကုသမှုပေးပြီးအဓိကတော့ဒီ infection control ကိုပိုမကူဆက်အောင်အဓိကနိုင်ငံနေနေကင်တွေနိုင်ရင်တော့ဒါအားသာချက်တစ်ခုပဲလို့ဆရာမြင်တယ်ပေါ့နော်ဒီကုသပြောလို့အားနည်းချက်ကတော့ဘာရှိမလဲဆိုတော့ကုန်ကြစရိတ်ကိုအဲဘယ်လိုမျှဝေခံကြမလဲပေါ့နော်ဆိုတော့လူနာကပေးရမှာလားအစိုးရဘက်ကပြန်လာလားနောက်ပဲ private hospital ကဘလောက်ဒါကိုချော့ချပြီးတော့အဲကုသပေးနိုင်မယ်ဆိုတဲ့အားလေးတွေအသေးစိတ်ချက်လက်လေးရတော့ကျတော့ဒါညှိနှိုင်းပြီးတော့သူတို့သဘောတူညီမှုကြလိမ့်မယ်လို့လည်းထင်တယ်ပေါ့နော
်အခုလိုပုဂ္ဂလိကဆေးဦးနေမှာပါခွဲဝေလက်ခံကုသပေးနိုင်မှုစီစဉ်နေရတာကတော့တိကျခွဲကန့်သက်ထားရှိဖို့နေရာတွေနဲ့ပတ်သက်ပြီးလက်ရှိရင်ဆိုင်နေရတဲ့အခက်အခဲကြောင့်ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်လက်ရှိဆောင်ရွက်နေတဲ့အခက်အခဲကဘာရှိလဲဆိုတဲ့အခါကျတော့ကျွန်တော်တို့ Colony Center တွေကတော့အားလုံးကြည့်ရတဲ့ case တွေတိုးပွားလာတဲ့နေ့တွေနဲ့သူတို့ရဲ့ contact တွေကများလာတာပေါ့ case တွေကဆိုတော့အခုဒီနေ့ဆိုလို့ရှိရင်300ကျော်ဖြစ်တယ်မနေ့ကဆိုရင်400ကျော်ဆန့်ကျင်မှုဖြစ်တယ်အနည်းဆုံးက200ကျော်ကတော့လေးတိုင်းပဲဖြစ်နေတယ်။များလာတဲ့အတွက်ကြောင့်တော့ colony center တွေဖြာဖွေရတဲ့ကိစ္စတွေ၊ထောက်ပံ့ပို့ဆောင်ရေးတွေ၊ကျွေးမွေးတွေဒီလိုမျိုးအားတွေမှာလည်းဒီနယ်တော့တိုင်းဒေသကြီးကြီးနယ်အခြေရောက်ဖွင့်နေတဲ့ဘုံတွေကိုပို့ကြည့်ဖြစ်ပါတယ်။ဒါလည်း challenge ဖြစ်ပါတယ်။လိုအပ်ချက်တွေကိုလုပ်ရင်းနဲ့ပဲဖြစ်သွားတယ်ဆိုတော့ဂျူမရိတ်တာဆိုတဲ့အဲဒီကုန်းစိတ်ကမ်းမှာဆိုကျွန်တော်တို့လူ2000တိလိုင်းမှာဆိုတော့ကျွန်တော်တို့လူဘောနော်900တိထားဖို့ကြီးရပါတယ်။သူ့ဘက်မှာကျွန်တော်400တိထားဖို့ကြီးရပါတယ်။လက်ရှိမှာလည်းဖောင်ကြီးမှာဆိုလို့ရှိရင်1100နီးဒီနီးနာရီလက်ခံတာတော့တွေ့ရပါတယ်။တိုးလာတဲ့လူမျိုးရင်းနဲ့ဆိုလို့ရှိရင်တော့ကာဝါမဖြစ်သေးဘူး။ဘယ်လည်းမမြတ်သေးဘူး
။ကိုဗစ်ကြောင့်လူသေဆုံးမှုနှုံလည်းမြင့်တက်လာတဲ့အတွက်ပြည်သူလူထုအနေနဲ့ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးတွေမှာဝိုင်းရုံးကူညီကြဖို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့မြစ်တာရက်ခံပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ဒီနာရီမှာထုတ်ပြန်လိုက်တဲ့ကျွန်တော်တို့ထုတ်ပြန်ချက်မှာဆိုလို့ရှိရင်သေဆုံးတဲ့လူက82ဦးထိဖြစ်သွားတာကိုတွေ့ရှိရမှာဖြစ်ပါတယ်။စစ်တုံးတဲ့လူတွေပါအများစုကနောက်ကျပြီးမှရောက်တာတော်တော်ကြီးကိုတက်ဖို့ဘလို့မှပြန်ပြန်ဆက်လို့မရတော့အောင်ဆိုတဲ့အချိန်မှာရှင်းဝင်ရောက်လာတာမျိုးတွေဒီရက်ပိုင်းအတွက်မှာဒီ14နာရီအတွင်းသေးတာတွေကတော်တော်လေးကိုများတယ်ဆိုတဲ့အတွက်ကြောင့်စီသူလူတို့အနေနဲ့နော်စောစောစစ်စစ်ကုသမှုခံယူဖို့ကွာရန်တီးဝင်တာကိုမကြောက်ဖို့နော်အိမ်မှာပဲဖြစ်ပြီးတော့ကုသတာမျိုးလုံးဝမလုပ်သင့်ပါဘူးဆိုတာလည်းပြောချင်ပါတယ
်စက်တင်ဘာလ19ရက်နေ့စနေနေ့ညနေ4နာရီထုတ်ပြန်ချက်အရယောဂါကူးစက်သူပေါင်းက4621ဦးထိရှိသွားပြီဖြစ်ပါတယ်အခုလက်ရှိမှာတော့ COVID-19 ဓာတ်ခွဲအတည်ပြုလူနာတဲ့အမျိုးအစားခွဲခြားသတ်မှတ်ပြီး COVID-19 ကုသရေးဌာနတွေကိုအရေးပေါ်ပို့ဆောင်ကုသမှုပေးနိုင်ရေးနဲ့ရှေ့တန်းမှာ COVID လူနာနဲ့ထိတွေ့ကုသမှုပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေပရာဟိတစေတနာဝန်ထမ်းတွေပိုးကူးဆက်မှုမရှိသေးရေးစနစ်တကျဆောင်ရွက်နေပါတယ်လို့စက်တင်ဘာလ18ရက်နေ့ကကျင်းပတဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းဆိုင်ရာအထူးညှိနှိုင်းစည်းဝေးမှာကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်ရှင်ကျွန်မစုမမ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မလေးရှားမှာရှိနေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေကိုပထမဦးဆုံးအကြိမ်အဖြစ်အစုဝေးလိုက်ပြန်ပို့ဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကစီစဉ်နေပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ကျမအေးအေးမှာပါ။အထောက်ထားမဲ့တရားမဝင်အလုပ်သမားတွေနေရပြန်နိုင်ရေးအတွက်Certificate of Identity မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်တွေကိုအခမဲ့ထုတ်ပေးပြီးနေရပြန်ပို့ဖို့လှုံ့ဆော်နေတဲ့အကြောင်းမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကအလုသမားတန်ရာရှိဦးအောင်စောမင်းက VOA ကိုပြောပြပါတယ်
169ရောက်ဟိုတန်ရုံးဖော်ပြထားတာကတော့ဒီတေးဟိုပေါ့နော်တရားမဝင်နေတဲ့မှမှအလိုကျန်းမာရေးမကောင်းတဲ့ဇေနဲ့အလိုအကိုဝင်တဲ့တွေလိုမျိုးဥစားပေးပြီးတော့အလိုပြန်ဖို့ဖို့ဒီလိုစီစဉ်နေတဲ့ပေါ့ဟိုအရင်130တရားတောင်းဆက်တရားလာမသိအဲ့အဲ့ရအဆက်ဖြစ်မှာပါဟုတ် ဒီအောက်တိုဘာလတဲ့ကိုတော့သူတို့ပြန်ဟိုလုံးနေအောင်စီစဉ်ပေးမယ်လို့တော့တိုင်းရင်းဘက်ကတော့အဲ့လိုတော့ကျွန်တော်တို့သိရတယ်ဟုတ်အောက်တိုဘာမဟုတ်ရင်လည်းဘာပေါ်တော့အဲ့ဒီနှစ်လတဲ့ကိုဒီနှစ်လမှာအတွင်းမှာသူပြန်ပို့ပေးမယ်ဆိုတဲ့ဟာမျိုးပေါ့နော် CI တို့ဘက်ကတော့သူတို့ကအဒီဟိုအခုဟိုနောက်ဆုံးရအဲ့လိုအဝါထွက်ထားပြီးတော့တိုင်းရင်းကိုလာဖို့ရတဲ့အခါကျတော့ပြင်ညာထားတယ
်မလေးရှားနိုင်ငံမှာကတ်ယောဂါကာလကတ်တတ်မှုတွေကြားအလောက်ကိုင်းတဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရပြောင်းခြင်းပေမဲ့မပြောင်းနိုင်ပဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေတယ်လို့ကိုကိုကိုအဆုံးစီရင်သူတွေရှိလာပြီးတဲ့နောက်တန်ယုံကအခုလိုစီစဉ်လာတာဖြစ်ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲနောက်ထပ်မြန်မာလူသမား2ဦးကိုကိုကိုအဆုံးစီရင်ခဲ့တာကြောင့်စုစုပေါင်း18ဦးထိရှိသွားပါပြီစည်ရင်ပေးထားတဲ့တရားမဝင်အလို့သမားတရားကြော်အနေနဲ့သူတို့ရဲ့မှတ်ပုံတင်တဲ့မိသားစုသကောင်ရှင်မိတူတွေနဲ့အတူစက်တင်ဘာလ21ရက်နေ့ကနေစက်တင်ဘာလ25ရက်နေ့အတွင်းလူကိုယ်တိုင်လာပြီးမြန်မာတိုင်ယုံကိုဆက်သွယ်ကြဖို့ကိုလည်းကြေညာထားပါတယ်။ဒါဟာဖြင့်တရားမဝင်မြန်မာအလို့သမားတွေကိုအစုဝေးလိုက်ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပို့ဖို့ပထမဦးဆုံးအကြိမ်စီစဉ်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ကတ်ယောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသားတထောင်ကျော်ရှိနေပြီးအဲ့ဒီထဲကကိုဝင်ဆောင်အမျိုးသမီးတွေနဲ့ကျန်းမာရေးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေကြုံနေရသူ130ကျော်ကိုနေရပြန်ဖို့စီစဉ်ထားကြောင်းကိုလည်းသတင်းထုတ်ပြန်ထားပါဗျ။ခန့်မှန်းချက်မြန်မာနိုင်ငံသား9သိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကတ်ယောဂါကာလကတ်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလောက်ကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါ။ဒါကြောင့်လည်းနေရပြန်ဖို့တရားမဝင်နီးလန်းအနေနဲ့စ조사ရင်းမလေးရှားထိုင်းနယ်ဇက်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်။တချို့ဆိုရင်လူမောင်ခိုကူးသမားတွေရဲ့တားကောင်တွေအဖြစ်ကြောက်ရွံ့သွားကြရတာပါ။ကျမမအေးမှာထိုင်းမြန်မာနယ်ဇက်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။ဒီလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်သောတာပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Union ကျရောကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာမီပါဒီတစ်ပတ်မှာတော့ချင်းပြည်နယ်ကမတန်ဆွမ်းနေရဲ့ပညာသင်ကြားခွင့်နဲ့အလုပ်ကံပြင်းထန်အခြေအနေတွေကိုတင်ဆက်ပေးပါမှာ
ပါ Data အောင်တဲ့အခါမှာဒီလိုပြောမလဲအလောက်သွားလျှောက်တာပေါ့နောက်ကျောင်းကကျွန်မလျှောက်ထားတဲ့ချိန်ညောင်းမှာမင်းတို့ကမတန်ဆွမ်းဆိုတော့လက်မခံဘူးလေတန်ဆွမ်းတဲ့လူတွေဆိုပြီးအလောက်ခတ်တာဝေလာနဲ့အမနဲ့လုံနေမလုံနိုင်ဘူးအလောက်လျှောက်တဲ့ခါလည်းမရဘူး
သူကအားကောင်းမှနေထိုင်တဲ့တော့တော်တန်းဖြစ်ပါတယ်အတန်ဆန်းသူကြီးလည်းများပြလာတဲ့ချင်းပြင်းတွေကတခြားအတန်ဆန်းသူတွေလိုပဲသူကဟာပညာသင်ကြားခွင့်နဲ့လောက်ကန်ခင်းလန်းအတွက်စိန်ခေါ်မှုတွေကိုရှင်းပြခဲ့ရပါတယ်ဒီဆောင်မကိုဟခဖို့ကတင်းတော့စိုင်းချူဝဲကဆက်လက်တက်ဆက်ပြီးတော့မှာပါ
တော်တော့ပင်ဟာမွေရပါကူအင်ကမ်တန်ဆန်တို့ဖြစ်ပါတယ်အထက်တက်အထိအခက်အခဲများစွာရင်ဆိုင်ခဲ့ရပါမယ်တက္ကသိုလ်ဝန်တန်းဆိုင်မှာဘွယ်ကိုအောင်မြင်စွာပြုစုနိုင်ခဲ့ပါတယ်ဒါပေမဲ့အစိုးရဌာနတစ်ခုကိုအလောက်လျှောက်တဲ့အခါမှာတော့သူ့ရဲ့မတန်ဆန်မှုကြောင့်ငြိစုခံခဲ့ရပါတယ်ဒါကြောင့်သူမတက္ကသိုလ်ဆက်တက်ဖို့စဉ်းစားခဲ့တဲ့အခါမှာတော့
ကျွန်မကိုတန်ရလေးကျောင်းပြန်တက်ချင်တဲ့ဒါပေမဲ့ချင်းပြင်းနေမှာဆိုတော့ခေါ်လိုက်လည်းမရှိဘူးပေါ့နော်ခင်ဗျာနဲ့ကိုကြိုက်တဲ့နေရာမှာကိုသွားလို့လည်းမရတော့ဘူးဆိုတော့အဲ့လိုနဲ့ပဲစိတ်ကဒီပဲတက်တယ်တက်ပြီးတော့အနောက်ရှက်လည်းမရဘူးဆိုတော့ကိုဝန်စာတက်ပါမမလုံးနိုင်ဘူးကျမ
နောက်ဆုံးမှာတော့အိမ်ထဲမှာနေဆိုင်ရေးချီထူတဲ့လောက်ကသူမတက်မဝင်ကြအတွက်ရွေးချယ်စရာဖြစ်ခဲ့ပါတယ်ဒါကလွန်ခဲ့တဲ့20ကျော်ကမတန်ဆွမ်းများစွာချုပ်ပေးခဲ့ရတဲ့အခက်ခဲပါ2015ခုနှစ်မှာတော့မတန်ဆွမ်းသူတွေအတွက်ရောင်းချေတစ်ခုရလာခဲ့ပါတယ်။မတန်ဆွမ်းသူများရဲ့လူအခွင့်အရေးတွေအခြေခံလွတ်လပ်ခွင့်တန်တူညီမျှရရှိရေးကျန်းမာရေးပညာရေးလွယ်ကူစွာသွားလာနိုင်ထိုင်အသွင်ပြုတ်နိုင်ရေးနဲ့အလောက်အကန့်အခွင့်အလမ်းရရှိဖို့အတွက်မတန်ဆွမ်းသူများရဲ့အခွင့်အလမ်းဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေထဲမှာမတန်ဆွမ်းသူများအတွက်အခုအရေးတွေများစွာပါဝင်ပေမဲ့ချင်းပင်တွေကမတန်ဆွမ်းသူတွေအတွက်စင်ကုန်မှုကအရင်ကထက်သုံးနှိုင်းရှင်ပြီးညှုံ့ပန်းချတဲ့လို့တူတက်လာမှုမရှိသေးပါဘူး။ပညာရေးလက်လံမြင့်ဆုံးကအလွန်တင်နေပါသလိုအလောက်အကန့်အခွင့်အလမ်းရရှိဖို့အတွက်ခက်ခဲနေပါသေးတယ်
။ဂျွန်ဆာဂင်ဟေကကိုင်တမ်ကိုတျံခကကိုင်လေ ကတိလဝင်းကျွန်တော်ကလောကမတန်းအစီတောင်းတက်ခဲ့ပြီးအခက်အခဲများကြောင့်ရပ်နားခဲ့ပါတယ်ငငယ်ကလေးကကျွန်တော်ဆရာဝန်ဖြစ်ချင်ခဲ့ပါတယ်ဒါပေမဲ့အခုတော့မဖြစ်နိုင်တော့ပါဘူ
းချင်းပြည်နယ်တောင်သားရွာကသဘောတရားဖြစ်ပါတယ်အသက်34နှစ်ရွယ်ရှိပြီးလည်းသူဟာဘွဲ့ရပါမတန်းဆန်းမှုကြောင့်ဘွဲ့ရည်မှန်းချက်တွေကိုအောက်ထည့်ပုံကိုရရှိခဲ့ပါဘူးမြန်မာနိုင်ငံမှာ2014တကောင်စင်ရဲ့ချက်လက်ရမတန်ဆွမ်းသူတွေဥယီရဲ့ 4.6 ရာခိုင်နှုန်းရှိပြီးအရေအတွက်အရာ 1.3 တန်းခန့်ရှိပါတယ်။အဲ့ဒီမတန်ဆွမ်းသူ2တန်းကျော်မှလဲကောင်းကျော်လောက်ကပဲတက္ကသိုလ်ပညာရေးကိုတင်ကြပ်ခွင့်ရရှိခဲ့တာဖြစ်ပါတယ်။တနင်္ဂနွေလုံးအတန်းတန်းနဲ့မတန်ဆွမ်းအလောက်အကန့်ရရှိနှုန်းအတွက်တိကျတဲ့စစ်တမ်းမရှိသေးပေမဲ့အရင်ကာလတွေရဲ့အန်းရှင်ရင်တော့မြားလာတယ်လို့ဆိုနိုင်ပေမဲ့မတန်ဆွမ်းအမျိုးအစားပုံမူတည်ပြီးအလောက်ရရှိဖို့အခက်အခဲတွေရှိနေကြဆဲဖြစ်တယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများအတင်းချောက်ကနေသိရပါတယ်။ချင်းပြည်နယ်ဟာတနင်္ဂနွေလုံးအတန်းအတန်းနဲ့အရဝတီတိုင်းပြည်ရင်မတန်ဆွမ်းသူအများဆုံးရှိတဲ့ပြည်နယ်လေးဖြစ်ပါတယ်။ချင်းပြည်နယ်ဥယျရဲ့9.4%ခန့်နှုန်းဟာမတန်ဆွမ်းသူများဖြစ်ကြပြီးချင်းပြည်နယ်မှာတွေ့ရတဲ့မတန်ဆွမ်းသူဟာအများစုအားဖြင့်အမည်အယုံနဲ့ငြိမ်ရင်မတန်ဆွမ်းသူတွေဖြစ်ကြပါတယ်။ဒါပေမဲ့လည်းချင်းပြည်နယ်မှာအမည်အယုံအကြအယုံနဲ့ငြိမ်ရင်မတန်ဆွမ်းသူတွေအတွက်အထူးပညာရေးတက်မွေးပညာတင်ကြားပေးဖို့အစိုးရကဖွင့်ထားတဲ့အကြောင်းတစ်ကြောင်းပဲရှိပါတယ်။မတန်ဆွမ်းသူတွေအတွက်နောက်ထပ်စင်ကုန်မှုတစ်ခုကတော့လောင်ပြောခံရမှုပါ။ဒီလောင်ပြောခံရမှုတိုင်းတွေကိုခန္ဓာရည်မရှိတဲ့အတွက်ဖရန်လဲဟိုတယောက်အင်္ဂပင်မထွက်တာ16နှစ်ရှိနေပါပြီ။သူကမုံရွတ်တက်တူမှာပထမနှစ်ကို2လလောက်သာတက်လျရပြီးကတိုက်ခံရတာကြောင့်6တစ်ပတ်စလုံးထိခိုက်ကလိုင်းကောင်းကောင်းမလျှော့နိုင်တော့သလိုစကားပြောရမှလည်းခက်ခဲဖြစ်တော့ခဲ့ပါတယ်။အစပိုင်းမှာပြန်လည်ကောင်းမွန်လာအောင်ကြိုးစားပြီးလိုင်းလျှော့ထွက်ခဲ့ပေမဲ့စာနှုတ်မှုတိုင်းကိုမခံနိုင်တော့တဲ့အတွက်အင်တွင်းအောင်းနေသူထိခဲ့ပါတယ်။ဖရန်လဲဟိုရဲ့မိခင်က
အစီအဖာလေမင်းငုံစမဟိဟိအစီတကားခင်းနေ
ဒီလိုမျိုးမတန်ဆန်းဖြစ်ပြီးနောက်ပိုင်းမှာတော့ဖျားရှိခိုးကြောင့်သွားတဲ့နေရာမှာကလေးသူငယ်အများကြီးက
ဝါခင်းချင်
ညူကြပြီးဒီဆရာဟာတဖြစ်ဆန်းတော့ခဲ့တယ်သူလန်းသွားတဲ့ပုံစံကအစားလေးလောက်ကြတယ်အဲ့လိုဆခံစားရတဲ့ကနောက်နေ့ကစားပြီးဖျားကြောင့်သွားချင်ဆိုင်များပြောက်သွားတော့အောင်စိတ်နာကျင်သွားခဲ့ပါတယ်ကျမသားလေးကမတန်ဆန်းဖြစ်ပေမဲ့ကျမကိုဆက်ချမ်းတောင်းထားတယ်ကျမအတွက်တံဖိုးမဖြစ်နိုင်တဲ့တာကောင်းရတနာလေးဖြစ်ပါရဲ့။ရှောင်းဟူလျန်ကအကျင်ရဖက်တွေ့နိုင်ဖို့ခဲရင်သွားပြီးကျမတို့အသက်ကြီးပြီးကိုယ်လင်းသွားခဲရင်ပြုစုသူမရှိမှာကိုမိခင်တယောက်အနေနဲ့ဆူရင်မိပါရဲ့။သူကိုယ်တိုင်လောက်နိုင်တဲ့အရာတခုမှမရှိတော့ဘူး
။ချင်းပင်နယ်မှာရှိတဲ့မတန်ဆွမ်းသူအများစုကသူတို့အခွင့်အရေးတော်သူတို့မသိကြသလိုပတ်ဝန်းကျင်အတန်းဝန်းကလည်းသူတို့တွေကိုနာလေမပေးကြပါဘူး။တချို့သောသူတွေကသူတို့ကစတင်ဖို့အခွင့်အရေးမရှိသူ၊ခြားသူတွေနဲ့တန်းတူအခွင့်အရေးမရှိသူလို့တွေးတင်ပြီးစိတ်အငယ်ကမိမိကိုယ်အတုံးမချဘူးလို့ခံစားနေသူတွေလည်းရှိပါတယ်။ဒါ့အပြင်မိသားစုထဲမှာတော့သူတို့ကိုယ်အတုံးပြုတ်လို့မရဘူးဆိုတာတစ်တေချတာတွေရှိတယ်လို့မတန်ဆွမ်းအရေးလှောက်ရှားနေတဲ့အဖွဲ့ထံကသိရပါတယ်
။ချင်းပင်နယ်ဟာခရစ်ယာန်ဘာသာဖြစ်ပြီးတော့ဒီခွဲခြားဆက်ဆံမှုမရှိဘူးလို့ကျွန်တော်တို့ခြေရပါမယ်။ဒါပေမဲ့ကျွန်တော်တို့ရဲ့တကယ်တမ်းကြည့်လိုက်လို့ရှိရင်ကျွန်တော်တို့စီမံကိန်းလုပ်ဆောင်ပြတဲ့ချိန်မှာသူကျွန်တော်တို့ဒီချင်းပြည်နယ်မှာတကယ်တမ်းအဖြစ်မတန်ဆွမ်းသူတွေကိုခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတာကျွန်တော်တို့သိရှိရပါတယ်။အဲ့တော့ခွဲခြားဆက်ဆံမှုလို့ကျွန်တော်တို့ပြောတဲ့ချိန်မှာအဓိကအဖြစ်တော့ကျွန်တော်တို့ချင်းလူမျိုးတွေအတိုင်းဝင်းအနေနဲ့မတန်ဆွမ်းသူတွေကိုအခွင့်အရေးမပေးတာကလည်းကျွန်တော်တို့ကခွဲခြားဆက်ဆံမှုတစ်ခုပါပဲ
။တဲ့မတန်ဆွမ်းတက်ငယ်များပြုစုရဲ့ရိတ်မှန်ရဲ့Lead Project ဘူပေါဆောင်ရည်နေတဲ့စီမံကိန်းက Monitoring Evaluation Accountability Learning Officer ဖြစ်တဲ့ဆရာအမတန်ကပြောပြခဲ့တာပါ။အဲ့ဒီ project ဟာချင်းပြည်နယ်မတန်ဆွမ်းသူတွေကိုအသိပညာပေးလှုပ်ဆောင်နေတဲ့ project တစ်ခုလည်းဖြစ်ပါတယ်။မတန်ဆွမ်းသူတွေနဲ့ပတ်သက်ပြီးပညာပေးလုပ်ငန်းလှုပ်ဆောင်ဖို့လူအနေနဲ့တာကိုချင်းပြည်နယ်မတန်ဆွမ်းခွင့်ရေးဆိုင်ရာပြည်နယ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလူမှုရေးဝန်ကြီးဦးပေါလွန်မြင့်တန်ကလက်ခံပါတယ်။သူက
မတန်ဆွမ်းသူများအတွက်တော့ကျွန်တော်ဒီတိစားပြီးလုပ်ငန်းတွေမှာအများသုံးအိမ်ဒီယုံဒီအထူးသဖြင့်အကြောင်းဒီမှာပေါ့မိနေထက်ကိုမတန်ဆွမ်းသွားနိုင်အောင်ဆိုပြီးတော့ကျွန်တော် wheel chair ဒီလောက်ခိုင်းပါတယ်အာနောက်ပိုင်းမှာလည်းပဲတိစားပြီးလုပ်ငန်းဒီမှာကျွန်တော်မတန်ဆွမ်းသူများအတွက် wheel chair လမ်းဆောင်ရပြီးဘူးပြီးတော့cyclone shelter ဒီအာကစားယုံဒီခန်းမဒီမှာသူတို့ဝင်နိုင်အောင်လုပ်ဖို့ကျွန်တော်အာ company များကိုလည်းလမ်းညွှန်ခဲ့ပါတယ်အခက်အခဲတစ်ခုကတော့ခုနကျွန်တော်စာတုံးပြောတဲ့ ဒီဥပဒေမထွက်ခင်မှာကောက်တဲ့စည်ရင်နဲ့အခုဥပဒေထွက်ပြီးမှာကောက်တဲ့စည်ရင်တွေကိုညှိနှိုင်းတာရယ်ပြီးတော့ဒီမတန်ဆွမ်းနဲ့ပတ်သက်ပြီးတော့ဒီချင်းပြည်နယ်မှာကနည်းနည်းအားနည်းချက်ရှိသေးတယ်အဲဒါကြောင့် awareness ပေါ့နော်မိသားစုတွေ
ပြည်ပလောဆောင်ရမှာကုလမတန်ဆွမ်းကွန်ဗင်းရှင်းအစီရင်ခံစာနဲ့မတန်ဆွမ်းဥပဒေတွေကိုဒေသစခန်းနဲ့အားလုံးသဘောပေါက်အောင်ဟာခပါတာလိုက်စာပေးနဲ့ထုတ်ဝေခဲ့ပါတယ်မတန်ဆွမ်းတွေကိုတနေ့ကိုတူတုံးတောင်းလုံးနဲ့ငွေကြေးတွေထုတ်ပေးနေတယ်လို့ဥပပါလို့မြန်တန်ကပြောပြပါတယ်ဒါပြင်မတန်ဆွမ်းအသက်မဝင်ကြောင်းတင်တန်းတွေကိုပေးဖို့ကိုလည်းလောက်ဆောင်နေတယ်လို့သိရပါတယ်
တော့တော့ပန်ကတော့ချီထူတဲ့အသက်မဝင်ကြောင်းလို့ရင်အထောက်ဆက်သုံးခုနှစ်မှာတော့ပတ်စတာမတန်ဆွမ်းတင်ပါဆရာမအောင်ပြရနေပါပြီသူကအဲ့ဒါလောက်တဲ့လို့လည်းရှိတယ်မလောက်တဲ့ဆက်မရှိသေးတယ်ဒီပါချင်လို့လည်းဆိုတော့ချင်းကျင်နေမှာအဲ့လောက်ချင်းမပန်ဆွမ်းတာသဘောမပေါက်ခဲ့ပါစတာနဲ့များလည်းဆိုတော့နော်အဲပြကြောင်းလည်းမထက်ရှိတဲ့ဟာလည်းရှိတယ်ဆိုတော့အဲ့အပေါ်မှာတက်ဖို့
ဒီကနေ့တော့လေကနေ့လောက်ရဆိုတော့တက်ဖို့ခက်တာပေါ့နော်လူချမ်းနဲ့တော့လို့လည်းမရဘူးနားနေပြင်ပင်းကောင်းမယ်ပြီးတော့ဝန်လင်ထဲနဲ့ရှာရှာမရွေးနေမလို့လူကြီးတွေလည်းပါဝင်ပေးဒီမှာပုံရက်စစ်ချင်တာပေါ့ကုတင်စက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ချင်းနဲ့မလို့ဒုတန်ဖွဲ့သားတွေကဖုန်းနေပါတယ် ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဟာခပိုခ်လိုင်းတူဝဲဒုတန်ကစန်းနီအေးရောင်နဲ့ဒန်ဂျင်းစုဖြစ်ပါတယ်ဒုတန်ဘတ်စင်အတန်းနဲ့စီစဉ်ကို Frontier Myanmar website နဲ့ Facebook ချမ်းမြေနာရီပြင် ဒုတန်ရဲ့ Facebook ချမ်းမြေနာ SoundCloud YouTube အင်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ PUA ကထုတ်လင်းတဲ့ Radio Season မှာလည်းတနင်္လာနေ့ည 9:00 ကနေ 10:00 အထိနဲ့တနင်္လာနေ့နဲ့ 6:00 ကနေ 7:00 အထိမှာလည်းနားဆင်နိုင်ပါတယ် ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလမ်းတိုင်းဝင်း စစ်စနံဖွင့်ရိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ် နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်မင်္ဂလာရှိပါစေလို့ဒီပါတယ်ရှင်
Radio ne yoyin tan cha season ni ko American Pyeong Su Washington myo daw ga ni pyo thau lwe pin ni ba de. American Pyeong Su ma COVID 19 yoga ku set pyan bwa mu a yee paw chin ni chang VOE Radio ne yoy tan season ni ko ya yi poun san pyaung pyo thau lwe pin ni ya ma. Radio season ni ko ma na 6 nai ga ni 8 nai thi ne nya 9 nai ga ni 10 nai thi a chin ni ma be thau lwe pin ni ba de. Yoyin tan cha season ni ko raw နေ့စဉ်ည 9:00 ကနေ 9:00 ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
VOE American တန်ကနေပြီးတော့ဆက်လက်တန်ပြွင့်နေပါတယ် COVID ကာယရောဂါအခြေအနေကန့်သက်တွေကြောင့်စီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေရမှာ ပုံမှန်ထုတ်လွှင့်နေကြစနေညတည်းလီလိုက်အစီအစဉ်နေရာမှာစနေညစနေဝိုင်းအစီအစဉ်နဲ့အစားထိုးတင်ဆက်နေပါတယ်။ဒီညမှာတော့မြန်မာနိုင်ငံရဲ့ကိုဗစ်ရောဂါကင်တွယ်မှုနဲ့ရွေးကောက်ပွဲပေါ်တက်ရောက်မှုတွေကိုဆွေးနွေးကြမှာပါ။မြမရည်သေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်တားညို့ဦးပါ။ မနက်ကမှအတော်လေးကိုကူးဆက်မှုများလာတဲ့ကိုဗစ်ကာယရောဂါနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကံကြွယ်ပုံနဲ့ဒီကာယရောဂါကြောင့်မလို့ရွေးကောက်ပွဲပေါ်ဘယ်လောက်ထိသက်ရောက်မှုတွေရှိမလဲဆိုတာတွေကိုမေးမြန်းတော့မှာဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးမယ့်အကြောင်းအရာနှစ်ပိုင်းရှိတဲ့နေရာမှာအရင်ဆုံးတော့ကိုဗစ်ကာယရောဂါနဲ့ပတ်သက်လို့တာဝန်ရှိသူတွေကံကြွယ်ပုံကိုအရင်ဆုံးဆ
ိတ်ဆုံးတိတိရောက်ခဲ့တာဆိုတော့အလဲလက်တော့မကပါဘူးလို့ဒီလိုပဲပြောရမယ်ချင်းတယ်။စွမ်းသလောက်တော့လုပ်တာပေါ့နော်။ဒါပေမဲ့အဲပြင်းစင်နေဆိုတဲ့နေရာလေးအကုန်လုံးကမျောလင့်ထားတာဖြစ်တယ်။ပူသွားလို့ရှိရင်အဲ့ဒီအတိုင်းစားကြီးမားသွားလို့ရှိရင်တော့ဒါလွဲတာလေးတွေရှိနေတာပေါ့နော်။ဆိုတော့လက်ရှိအချိန်ဒီမှာလုပ်နေတာဒီကတော့ တခြားနိုင်ငံအနေနဲ့ရှင်ကြည့်ရင်လည်းမဆိုးဘူးလို့ထင်ပါတယ်ဒါပေမဲ့ဒီပန်ဒမစ်ရဲ့ပမာဏကကြီးမားတဲ့အတွက်ကြောင့်အခုလိုဖြစ်နေရတာပဲလို့ယူဆတာပေါ့နော်ဘာလို့လဲဆိုတော့မြန်မာပြည်မှာဖြစ်နေတဲ့ပိုးတွေးတဲ့နှုံတွေနော်တေကြောက်တဲ့နှုံတွေနော်စံသတ်မှုအရာစံသတ်တဲ့ပမာဏနဲ့ပိုးတွေးတဲ့ပမာဏတွေရှင်ကြည့်လိုက်လို့ရှင်ဒါနိုင်ငံတကာမှာဖြစ်တဲ့အတိုင်းဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒီအတွက်တော့ကြိုးပြင်ဆင်ထားခဲ့တယ်ပြင်ဆင်ထားတာတဲ့ကိုမမီဘူးပေါ့နော်ကျွန်တော်တို့လိုအပ်နေတယ်အဲ့တော့ရေပူးရအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာကတော့ပထမလိုင်းမှာတော့ပထမတစ်ချိန်ဖြစ်တော့အတော်လေးဖြစ်တာနည်းတဲ့အတွက်ကြောင့်မို့လို့နည်းနည်းလေးပြစ်စင်မှုအပိုင်းမှာလေးပေါ်တာထိုင်းတော့တာလည်းရှိတယ်အဲ့ဒီအချိုးတရမှုလေးကိုများကျွန်တော်တို့အခုတွေ့ကြုံနေရတာလားမပြောတာဘူးပေါ့နော်
ကျွန်တော်ဆရာဦးတက်ဆွေလည်းမေးချင်ပါတယ်ခင်ဗျာအခုခုနကဦးတမောင်တန်းကတော့သူမြန်မာကမြန်မာအနာဘေးကြီးဘက်ကတက်ထက်သွားဆိုကြိုးစားခဲ့ပါတယ်တဲ့အဲ့တော့ဒီလက်ရှိမြန်မာဆွေရရဲ့ကင်ဆယ်ပုံနဲ့ပတ်သက်လို့ဦးတက်ဆွေရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ကျွန်တော်တို့မီဒီယာမှာတက်လာသလောက်သာကျွန်တော်တို့သိခွင့်ရှိကြတာကျွန်တော်တို့အကုန်မသိရောဝေဖန်ရတာကလည်းတချို့ပိုင်းတွေမှာအားနာစရာတော့ကောင်းတာပေါ့နော်မပြေစုံတာတော့ရှိနိုင်တယ်သို့တော်လည်းပဲခြုံကြည့်လိုက်ရဲ့ကျွန်တော်တို့ဗမာနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ဖြစ်လာတဲ့အစကတည်းကကျွန်တော်တို့ပြောစရာတွေတော့ရှိတယ်ခင်ဗျပြောစရာဆိုတာအခုမေးဖို့မှပါတယ်အစိုးရပိုင်းကအပြင်ပြည်သူလူထုလို့ပြောရမယ် channel လူတွေအပိုင်းနှစ်ပိုင်းရှိတယ်ခင်ဗျနှစ်ပိုင်းမှာပြောစရာတွေအပြည့်ကျွန်တော်ရှိတယ်လို့ကျွန်တော်ယူဆပါတယ်ကြိုတင်ပြင်ဆင်မှုတချို့ပိုင်းတွေတကယ်ပဲအားနိုင်တဲ့နိုင်တယ်လို့ကျွန်တော်ကယူဆတယ်။ဒါကြောင့်လဲဆိုတော့ဒီကြိုတင်ပြင်ဆင်မှုဟိုကာကွယ်ရေးပိုင်းပစ္စည်းတွေနဲ့တခါစမ်းသပ်မှုကိစ္စတွေကိုဟိုအများအဆန်နဲ့ထိရောက်ရအောင်လုပ်ဖို့ဟိုအချင်းယူခဲ့တယ်လို့ကျွန်တော်ကယူဆပါတယ်။နောက်တခါသတင်းဖြန့်ချိန်မှုပေါ့နော်။ပြည်သူလူထုကမယုံဘူးလို့ပြောကြတာတွေဒါကတော့မယုံဘူးပြောတိုင်းလည်းပဲကျွန်တော်ကတော့ဟိုသူပြောတဲ့လူတွေကိုလည်းကျွန်တော်အပြစ်တင်နေတယ်။ဘာကြောင့်လဲဆိုတော့ကူးစက်မှုရှိတယ်မရှိဘူးဆိုတာဓခွဲစမ်းသပ်မှုကအပေါင်းပြမှကူးစက်မှုရှိတယ်လို့ပဲဆိုတာထုတ်ပြန်မှုရှိတာ။ဟိုထုတ်ပြန်ရတာဟိုတချို့ကဟိုထိန်ချန်တာလည်းပါ냐ဆိုပြီးတော့တန်တရားတွေချောက်ပြောကြတာ။ဒါအပြစ်သူလူတို့ဘက်ကိုကျွန်တော်ကဟိုအပြစ်တင်နေတယ်။အခုလည်းပဲဒီတိုင်းပါပဲ။ကျွန်တော်တို့ဆိုတာဘက်ကတတ်နိုင်ဆုံးခုနကဆရာကိုတမောတန်ပြောသလိုဟိုစူးစမ်းနေတယ်စူးစမ်းခဲ့တယ်ကိုဆက်ပြီးလဲစူးစမ်းမယ်လို့ကျွန်တော်ယူဆတဲ့အတွက်ကျွန်တော်တို့ဗမာနိုင်ငံရဲ့ဒီကိုရိုနာဗိုင်းရပ်စ်အခြေအနေဟာအဆိုးကြီးမဟုတ်တဲ့ချိန်မှာအတက်နိုင်လို့အကောင်ဆုံးတော့ဟိုဆောင်ရွက်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်အိန္ဒိယနိုင်ငံတွေသူသဖြင့်ထိုင်းတို့စင်ကာပူတို့ချက်တော်မှာအခုကဒီတည်ဆုံမှုနှုံးတွေတက်လာတယ်ယောဂကူးစက်မှုကလည်းမြင်းမြန်ဆက်ဆံကြီးအလောက်ကြီးကလေးနေမြန်ကြီးဖြစ်လာတာတော့ဘာကြောင့်လို့တော်တော်တက်စစ်ယူဆပါလဲ
ဘယ်လိုပြဟိုအခုမီဒီယာကတော့ဟိုဒုတိယလိုင်းလို့ပြောကြတာပေါ့နော်ကျွန်တော်အမြင်ကတကဘာလုံးကိုပထမလိုင်းကိုမပြီးသေးဘူးခင်ဗျဒီသမီးအမေရိကန်ပြည်ထောင်စုမှာဒီစစ်ပညာရှင်တွေကိုနိုင်ကဒါပထမလိုင်းပဲဗမာပြည်အနေနဲ့ပြောရင်ကိင္ကန်းနေဖြစ်နှုံးနဲ့တိမ်နှုံးတက်လာတာမှန်တယ်ဒီတက်လာတာဟာဒုတိယလိုင်းလို့ကျွန်တော်တော့မယူဆဘူးတနည်းအားဖြင့်အိမ်ဝိုင်းထဲမှာရောက်နေတဲ့ဗိုင်းရပ်စ်ဟာအင်္ဂါနဲ့ကိုဝင်လာတဲ့သဘောအဆင့်ပဲရှိတယ်။ဆိုတော့ကကျွန်တော်တို့ဟာဟိုအခုမှပိုဆိုးလာတယ်လို့ကျွန်တော်တို့ကဟိုမထင်မှတ်ဖြစ်နေတစ်စက်သေးလှုပ်ဆောင်စရာတွေကျွန်တော်တို့အများကြီးဟိုလှုပ်ဆောင်ရမယ်။ဒီကောက်ွယ်စည်းအပိုင်းကရောအခုတခါဟိုနောက်တခါနှောင်းမိကုန်းမှပါမယ်။ယူကော့ပွဲနိုင်ငံရေးကရက်တရလည်းကြီးတော့အစိုးရဟာဒီဝေဘာမှုတန်ကြီးတော်တော်ခံရရတယ်ခံရတဲ့ခြေကတန်းတန်းဆုံးလုံးကြတယ်လို့ပဲဟိုကျွန်တော်ကထပ်ပြီးတော့ဟိုမြင်ပါတယ်လို့ပြောပြရစီ
ဆရာဦးတမောင်တန်းကိုကျွန်တော်ဒီ covid enforcement နဲ့ပတ်သက်လို့မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ covid ကပြီးခဲ့တဲ့ကာလတည်းကသူတို့ကန့်သတ်ချက်တွေထုတ်ထားတာရှိပါရဲ့ဒါပေမဲ့ဒီကြားထဲကမှဥပမာဆိုရှင်ရန်ကုန်ပါဆိုရင် KTV တခုကနေပြီးတော့အများကြီးပြန့်ထွက်လာတာ ड़ी နောက်တစ်ခုကဒီကြားထဲမှာပဲကာယောကကန့်သတ်ချက်တွေရှိပေမဲ့လူတွေအများကြီးထွက်နေတာ ड़ी ဒါတွေကိုအစိုးရကကောင်းကောင်းမကင်တွယ်ခဲ့တာလားဒါမှမဟုတ်အစိုးရကိုယ်တိုင်ပေါ့ရှော့ခဲ့လို့လားဘယ်လိုယူဆပါလဲ
အစိုးရလို့ပြောတဲ့အခါမှာနှစ်စိတ်ပြောရမယ်ထင်တယ်နိုင်ငံရေးစနစ်ဘျူရိုကရေစီအဆင့်ပေါ့နော် ။ဘာကြောင့်လဲဆိုတော့နိုင်ငံရေးစစ်ဆိုတာနိုင်ငံရေးတောင်းမှကြည့်တယ်မျောမြင်ချက်နဲ့လုပ်တယ်။ဘျူရိုကရေစီကအဲ့ဒီနိုင်ငံရေးအဆင့်ကလိုချင်တဲ့ဟာကိုအကောင့်ထဲပေါ်ပေးရတယ်။ဒီလိုပြောတဲ့အခါမှာကျွန်တော်တို့အဓိကကြည့်ဖို့ကောင်းတာကစနစ်ပေါ့နော်။ခုနကျွန်တော်တို့ဒီထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေဥပဒေတွေကိုလိုက်နာအောင်လုပ်ရတယ်ဆိုတော့ဒီဘုရားအဖြစ်တော့စနစ်တောင်းကပြောရင်ပြဋ္ဌာန်းသတ်မှတ်ချက်တွေစီမံခန့်ခွဲတဲ့စနစ်လို့ပြောတာ။အဲ့ဒါကကမ္ဘာပံရဲ့အကျဖြတ်ချက်တွေကိုပြန်ကြည့်ရင်ကျွန်တော်တို့ကအလွန်ညံ့ဆိုတဲ့ထင်မှရှိတယ်ခင်ဗျာ။ဒါကအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်မှမဟုတ်ဘူး။နော်အစိုးရဘယ်ပါတီပဲတက်လာတက်လာဒီလိုကမ္ဘာပံရဲ့သတ်မှတ်ချက်ရအလွန်ညံ့ဆိုတဲ့အထဲမှာပါနေတဲ့စနစ်ကြီးနဲ့ကျွန်တော်တို့အကောင့်တွေဖော်ရတာပါတခြားအားတွေပေါ့အဲ့တော့ဒါကိုအခုချိန်မှာသွားပြီးတော့ကျွန်တော်တို့အပြစ်တင်ကြောဆိုနေလို့လည်းမရဘူးဒါကြောင့်မို့ကျွန်တော်ကအဲ့ဒီစနစ်နဲ့ညှော်ညီတဲ့ညှော်လင်းချက်နဲ့ပဲကြည့်ချင်တယ်အဲ့ဒီကိုကြည့်ချင်တဲ့အခါမှာစောစောကကိုသားမေးသွားတယ်လို့လက်ဟာချက်တွေအားမရနိုင်တာလေအများကြီးရှိပါတယ်နော်အဲ့ဒီနေရာမှာလဲဒီ enforcement လို့ပြောတဲ့အခါမှာလဲရေပြွတ်အဖြစ်တော့ကျွန်တော်တို့ဒီကူးစက်မှုယောဂါတွေနဲ့ပတ်သက်ရင် e 3လုံးဆိုတာကိုလုပ်တယ်ပေါ့နော် enforcement ရယ် education နဲ့ engineering ဆိုတာရယ်၃မျိုးပေါ့နော်ဆိုတော့ခုန enforcement လို့ပြောတဲ့ပြဋ္ဌာန်းသတ်မှတ်ချက်တွေကိုလိုက်လာအောင်စီမံခန့်ခွဲတဲ့စီမံခန့်ခွဲမှုကိုလုပ်တဲ့အခါမှာလဲလူတွေကိုပြလုပ်တယ်ဒါပေမဲ့အဲ့ဒါပညာပေးမှုနဲ့ဆက်နွယ်နေရတယ်နော်နောက်တစ်ခါအဖွဲ့အစည်းတွေပေါ့ခုနကလုပ်ငန်းတွေကိုလည်းလိုက်လာအောင်ဥပဒေနဲ့ပြဋ္ဌာန်းလှုပ်ဆောင်ရတယ်နော်အဲ့ဒီအပိုင်းကတော့ကိုဗစ်မှာမဟုတ်ဘူးဘယ်ဥပဒေပဲဖြစ်ဖြစ်ဘယ်ပြဋ္ဌာန်းသတ်မှတ်ချက်ကိုပဲဖြစ်ဖြစ်လိုက်လာအောင်လှုပ်ဆောင်နေကြရမှာကျွန်တော်တို့ရဲ့စနစ်ကြီးကစစ်စွာလက်ထက်မှာပြည့်စည်သွားခဲ့ပြီးပြီဒါကြောင့်မို့အဲ့ဒီစနစ်ကိုအမွေဆက်ခံနေရတယ်အဲ့ဒီစနစ်ရဲ့ထင်ရှားချက်တော့ပဲလို့ပဲပြောလို့ရတယ်နော်အစိုးရကအဲ့ဒါကိုပြုပြင်ပြောင်းလဲနေတဲ့နွယ်ပြီးတော့လှုပ်ဖို့တော့လူကောင်းလို့နေမယ်ပေါ့နော်ဒါကျွန်တော်တို့ဘေးကြည့်တဲ့အမြင်မှာဆိုရင်တော့အဲ့ဒီစနစ်ကိုပါကိုဗစ်နဲ့ပတ်သက်တဲ့ပြဋ္ဌာန်းသတ်မှတ်ချက်များစီမံခန့်ခွဲမှုပြုပြင်ပြောင်းလဲရေးကိုဆက်ပြီးလုပ်နိုင်လို့ရှိရင်တော့ကောင်းတယ်နော်အခုတတိတော့အဲ့ဒီလိုလောက်ကင်ဆောင်ရဲ့ပုံချင်းကပ်ပုံကိုမတွေ့ရသေးဘူးလဟာချက်တွေကတော့အလွန်ညံ့ဆိုတဲ့စနစ်အကဲဖြတ်ချက်ထဲမှာအဲ့ဒီအလွန်ညံ့အတိုင်းပဲတွေ့ရနိုင်မယ်လို့ဒါသဘောပေါက်ကြတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်ဗ
ျဒေါက်တာတင့်ဆွေလည်းမေးချင်ပါတယ်အတိကတော့အစိုးရဘက်ကအခုလှုပ်ဆောင်လာတဲ့ခြေတွေပေါ့ပြောမှဆိုရင်ကွာရန်တင်းစင်တာတွေထားရဲအခုမလောက်နှားတော့ဘူးအဲတခြားအစ်စ်တွေဖွင့်မှုစ조사နေရတယ်တကယ်တမ်းတခြားနိုင်ငံတွေမှာဆိုရင်ကွာရန်တင်းဆိုရင်စင်တာတွေတော့မထားတော့ဘူးသူ့ရဲ့မှာပဲသူ့နေခိုင်းတဲ့အနေအထားမျိုးအဲ့တော့လက်ရှိအခုမြန်မာပြည်အနေအထားကထိမ့်ချုပ်လို့ရနိုင်တဲ့အနေအထားမျိုးမှာရှိသေးလားဒါမို့ရှင်လုပ်ပုံကန်ပုံတွေလုံထိကန်ကြီးတွေပြောင်းဖို့ကြိုးပမ်းနေပြီလားဒေါက်တာတက်ဆွေမျိုးသိချင်ပါတယ
်အဲဒီယောဂါကမှားရတာအလုံးကိုအကဲမရတဲ့ယောဂါကွာမှာအတော်ဆုံးစိတ်ပညာရှင်တွေအတော်ဆုံး epidemiologist ခေါ်တဲ့အပင်ဂျမိုင်းပညာရှင်တွေတောင်မှမှတ်ဖို့ခက်တော့ဗမာနိုင်ငံမှာဘလို့လာမလဲဘသူပြောပြောမှန်ကောင်းမှမှားမယ်ပေါ့နော်နောက်ဒုတိယပိုင်းမေကွန်ဖြစ်တယ်ဗမာပြည်ဒလို့ပြခုနဆရာဦးတမောင်သာပြောသလိုကျွန်တော်တို့ကအဆိုးဆုံးအခြေအနေပေါ်မှာဒီကာယယောဂကြီးဖြစ်လာတာလက်ရှိ NLD အဆိုးအတွက်ဒါကန်ဆိုးချက်တစ်ခုသို့တော့ဒီကန်ဆိုးချက်ကိုအကောင်းချက်ယူပြီးတော့ဒီလိုကာယယောဂကြီးကိုဂိုင်းတွင်းနှိမ့်နှိုင်းအောင်ကြိုးစားမှုတွေရှိလာတာကတော့ကျွန်တော်တို့အတိမတ်လည်းပြီးပါမယ်ဒါပေမဲ့လိုအပ်ချက်ကကျွန်တော်တို့အစရိယာဗျဒီဒီဒီနိုင်ငံသားပြန်တွေကနေစကူးတယ်ဆိုတော့ဒီ quantity center လို့ခေါ်တာပေါ့နော်အဲ့တော့ဒီသုံးလုံးတော့သိမတွင်ကျသေးဘူးအဲ့ဒီတုန်းကလုတ်တဲ့ဟာတွေတချို့ဟာတွေကလွဲရလို့ကျွန်တော်ယူဆတယ်ဟဲ့ဓာတ်ပုံရဲအောင်ဓာတ်ပုံထဲမှာရိုက်ပြပြီးတော့အရင်ခင်းလေးနဲ့ဟာလာတဲခုကံလေးလူလူအစိုးရရဲ့စေရနာလူလူစသဖြင့်ပေါ့နော်လုတ်ထားတာဒါတွေတကယ်တမ်းကျတော့ဟိုမမှန်ဘူးညာအဲ့ဒါလို့ဟလာဝါရဖြန့်ကျင်မှုအပိုင်းနဲ့နိုင်ငံရေးနဲ့ပေါ့နော်ယောဂထိတ်ချုပ်ရေးအပိုင်းရောနှောတာဟာဒါမှားတယ်ကျွန်တော်စိတ်ပညာဘက်ကပဲကျမရဲ့ဘက်ကပဲကျွန်တော်ကကြည့်ပြီးတော့ဟိုပြောလို့ပါတယ်အခုလဲပဲ quarantine center တွေ ခုနကဟိုမေကွန်းထဲမှာပါတယ်လို့ပေါ့နော်ဒီအမေရိကမှာဆိုရှိတော့မရှိကိုယ်ရင်မှာပဲကိုနေကြတာအဲ့တော့ကိုနေဒီစင်တာတွေကိုအယုံဆိုင်တာတဲ့ထိရောက်တဲ့ကာဝယ်ရေးကိုအယုံဆိုင်တဲ့နေလို့ကျွန်တော်ယူဆတယ်နောက်ထိရောက်တဲ့ဟာပညာပေးမှုအရေးယူမှုတွေယူယူရှိတဲ့နေလို့ယူဆတယ်ဥပမာအခြေခံအကြဆုံးဖြစ်တဲ့နှာခေါင်းဆီးပေါ့နော်မာစကောတဲ့နှာခေါင်းဆီးဒီဟာတုံးတာတော်တော်ကိုတရုတ်ကိုဟိုစိပြက်ကံပြင်းနဲတယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီဟာတွေကိုထိရောက်အောင်ဟလာဒါစီမံခန့်ခွဲမှုအပိုင်းကအတော်လိုတယ်ခင်ဗျဟိုဘိုးနေပြည်တော်ကဘလောက်ထုတ်ထုတ်ကျွန်တော်ဟိုရွာကျွာတွေကြီးအဲထိရောက်တဲ့ဟလာဟဲ့စေဟိုဟိုအုတ်ချုပ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေပေါ့နော်လုံးတဲ့နေအရေးယူဆောင်ရွက်မှုဆိုတာဟိုအပြစ်ပေးတာတယ်မို့ကျွန်တော်တို့ကာကွယ်မှုထိရောက်ဖို့ကအရေးကြီးတယ်အပြစ်မလိုက်နိုင်တဲ့လူအပြစ်ပေးတယ်ဆိုတာဒါကမဖြစ်လို့လို့ရတာနော်အဲ့တော့ထိရောက်တဲ့နီးတွေဟိုဟိုချေးရွာတွေအထိကျွန်တော်တို့ရောက်အောင်အခုတည်းကပေါ့နော်ဟိုလက်ရှိလုပ်နေတာတဲ့အားနည်းချက်တွေကိုသုံးသပ်ပြီးတော့ပိုပြီးထိရောက်မှန်ကန်တဲ့နီးတွေလုံးတဲ့နယ်လို့ကျွန်တော်ကအစိုးရကိုအကြံပေးချင်ပါတယ်ခင်ဗျဟုတ်ကဲ့ဟုတ
်ကဲ့ကျွန်တော်တက်တင်မောင်တန်းကိုလည်းဒီမေးခွန်းပေးချင်ပါတယ်ကျွန်တော်တို့လက်ရှိလွတ်ပုံကံပုံလေးမှာအားနည်းချက်ပေါ့ဆိုတော့ကအားနည်းချက်ကိုကျွန်တော်တို့ဘယ်လိုဝေဖန်ဖို့မဟုတ်ပါဘူးအတိအကဘာတွေလုပ်ဖို့လိုတယ်လဲဆိုတော့အချက်ရှိချက်ပေါ့ကျွန်တော်တင်မောင်တန်းဘယ်လိုမြင်ပါလဲ
အဲကိုတင်းဆွေပြောသွားလို့ပဲပေါ့နော်ကျွန်တော်တို့နှာခေါင်းစီးတက်တာပေါ့ marks ပေါ့အဲ့ဒါအတိအကဒီလိုကုဆက်ယောဂါတွေမှာဆိုပညာပေးမှုနဲ့အတိအကတိုက်ရိုက်ဆက်နွယ်နေတယ်ပေါ့အထူးသဖြင့်စီဝေးလုပ်ငန်းရှင်တွေကိုပညာပေးတာသူတို့လေးလေးနဲ့သဘောပေါက်အောင်လုပ်တာဒီနေရာမှာများကျွန်တော်တို့အဝေးရကြည့်ရတဲ့အခါမှာအားနည်းနေတယောက်တွေ့ရတယ်။နောက်ပြီးပြည်သူလူထုကိုပညာပေးတာပေါ့နော်။အဲ့ဒီအခါမှာလဲဒေါက်တာစုကြည်တယောက်တည်းကလုပ်နေရတယ်လို့ဖြစ်နေတယ်။စနစ်ကြီးတစ်ခုလုံးကစနစ်ကိုပြန်လည်တက်မှတ်ဖို့ကြိုးစားတာတဲ့ဘျူရိုကရေစီကတော်ဆန်းစုကြည်ပေါ်မှာအားကိုးမှုပို့ပြီးတော့ချီးမားနေသလားလို့ထင်ရတယ်။အဲ့တော့ကျွန်တော်တို့ဆက်သွယ်ဆက်ဆံရေးတွေကိုလုပ်ပြီးဆိုတဲ့အခါမှာလည်းတော်ဆန်းစုကြည်ကဒိုင်ငံမဲလုပ်နေရတယ်လို့ဖြစ်နေပြီးတော့ဘျူရိုကရေစီကလှုပ်လာတာအင်မတန်ကိုအားနည်းတယ်လို့အပ်တဲ့သတင်းချက်လက်တွေပြည်သူလူထုကိုပေးတာတည်းကလည်းအဲကျွန်တော်တို့လူချင်းတဲ့ချက်လက်တွေရဆိုရင်သိပြီးတော့မတွေ့ရပါဘူး။ဥပမာအားဖြင့် ICU မှာလူနာဘယ်နှယောက်ရောက်နေလဲICU ကရင်ဘလောက်ရှိတယ်လဲဒါတွေအကုန်လုံးကကျွန်တော်တို့က WHO တို့ World Bank တို့ရဲ့ data တွေကိုပဲကျွန်တော်တို့ကပြန်ယူနေရတာမျိုးဖြစ်နေတယ်အစိုးရစီကတိုက်ရိုက်ကြည့်ရတာမျိုးတွေမရှိဘူးဗျအဲ့တော့ပညာသင်မှုလုပ်ငန်းကိုလုပ်တဲ့အခါမှာလဲအဲကန်ဆိုးကျင်တာပေါ့နော်ကျွန်တော်တို့အရင်ဆုံးကဒီ HIV တို့ဘာတို့လုပ်တဲ့အခါမှာ condom တွေကိုနေရာတကာမှာရအောင် NGOC INGOC ကကူညီခဲ့ပြီမဲ့လို့အခုဒီနေရာမှာ mask ပေါ့ကျနိုင်အောင်အဲ့ဒီလိုကူညီလှုပ်ဆောင်တာမျိုးကို IOC နဲ့ NGO ဆီအတိုင်းမလုပ်ခဲ့ဘူးတတိယမှာပဲကျွန်တော်တို့အဲ့ဒီလိုလုပ်ခဲ့တာတွေ့ရတယ်မန္တလေးတခုပဲเนาะပညာပေးမှုနဲ့ရှင်တွဲပြီးတော့ဒီနှကောင်းစည်းတွေရနိုင်အောင်လွဲကူအောင်အလကားရနိုင်အောင်လုပ်ပြီးသွားတဲ့နယ်မြေတခုပဲရှိတယ်မန္တလေးတခုပဲတွေ့ရတယ်ကျန်တဲ့နယ်မြေဒီမှာကအဲ့ဒီလိုဆောင်ရွက်တာမတွေ့ရဘူးအကောင့်ထဲပေါ်တဲ့လူနဲ့မူဝါဒချမှတ်တဲ့လူရဲ့ကြားထဲမှာလုတ်ပိုင်ခွင့်စီးပြပြပြင်းပြင်းမရှိတာမှဖြစ်နေသလားပေါ့ဒါစဉ်းစားဖို့လိုမယ်လို့ထင်တယ
်။အခုလက်တလုံးကိုပဲဒီ COVID-19 အခြေအနေအားရွက်ောက်ပွဲစီးရေးလုပ်ငန်းတွေကိုတက်ရောက်မှုတွေထိခိုက်မှုတွေရှိနေပါပြီ။အဲ့တော့ကျွန်တော်နိုင်ငံရေးရတက်ခိုက်မှုတွေကလည်းအခုကဖြစ်လာကြပါပြီ။ COVID-19 ပေါ်ခြေခံပြီးတော့အဲ့တော့ရွက်ောက်ပွဲတစ်ခုလုံးပေါ်တက်ရောက်မှုဒရက်တက်စီရေဖြစ်ပြီးပါခင်ဗျာ။ဘယ်လောက်ထိကြီးလာနိုင်ပါလဲ။
ကျွန်တော်အတော်ကြီးမားတဲ့တို့ဟိုတော့ယူဆတယ်ဒါပေမဲ့ဗမာနိုင်ငံရဲ့နိုင်ငံရေးဒီနေ့2020အခြေအနေဟာရွက်ောက်ပွဲစီယုံမှုအကန့်အသတ်ကြီးလွန်းလို့နည်းလွန်းလို့တော့ဘယ်ပါတီနိုင်မယ်ဘယ်ပါတီရှုံးမယ်မဲဘလောက်ရမယ်ဆိုတဲ့ရလက်အပေါ်မှာတော့ကျွန်တော်တော့အပြောင်းလဲရှိမယ်လို့မထင်ဘူးခင်ဗျဒီတိုင်းပဲပြည်သူလူထုကသူကြိုက်တဲ့အကြောင်းသူတို့ရွေးကြလိမ့်မယ်အဲစီယုပ်အပိုင်းတွေတော့အော်အတိတ်တာကနေပါသွားလိမ့်နေလဲနေသင့်တယ်လို့ကျွန်တော်ယူဆတယ်ဒီနေရာမှာကျွန်တော်တို့ခုနဆွံ့ရခဲ့တဲ့နှာခေါင်းစည်းနှာခေါင်းစည်းကလက်ချုပ်နှာခေါင်းစည်းတော်တော်လေးကျဆလာပြီပေါ့နော်တကဘာလုံးမှာအဲ့တော့လက်ချုပ်နှာခေါင်းစည်းကိုဘယ်ပါတီကဘယ်အယောင်ကဖြစ်ဖြစ်ကြဲကြဲပြက်ပြက်နဲ့တပီးလုံးအတိုင်းတာဒီဝေနိုင်ရင်ကျွန်တော်ကတော့ ဟိုကြံ့ခိုင်ရေးလုံလုံတခြားအဝါတွေအပြာတွေလုံလုံကျွန်တော်ကတော့ဟိုနှာခေါင်းစည်းပိုင်ကျွန်တော်တော့အားပေးတယ်နော်ယူကပွဲအဲမဲသွားပေးလို့ဘဲဘဲအယောင်လာလာပေါ့နော်အဲ့တော့နှာခေါင်းစည်းကပို့အရေးကြီးတယ်နိုင်ငံရေးတဲ့ပို့အရေးကြီးတယ်မဲပြားတဲ့အရေးကြီးတယ်ဒါကြောင့်ယူကပွဲစီယုံမှုတွေကိုအကန့်အသတ်ရှိတဲ့အတိုင်းအတာတိုင်းအတိအကျလိုက်နာတင်နေပေပါတီမဆိုအနေရီပါဝင်ပေါ့နော်လိုက်နာတဲ့အတွက်ယူကပွဲရက်လက်အပေါ်မှာတော့အပြောင်းလဲရှိမယ်လို့မထင်ဘူးတရားကိုအကြောင်းပြုပြီးနှာခေါင်းစည်းနဲ့ကာဝေးရေးကိစ္စကိုအမျက်ထုတ်တင်ကြတယ်လို့ကျွန်တော်အကြံပေးပြီးပေးချင်တယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တော်တော်တင်ပေါင်းတန်းကိုတစ်ခုမေးချင်ပါတယ်ပြောရမစို့ယူကပွဲမှာဆက်စည်းရုံးမှုတွေထိခိုက်တာဟာပါတီငယ်တွေကသူတို့အတော်ထိခိုက်တယ်လို့မြင်နေကြတယ်ဆိုလိုတာကပါတီငယ်အစ်စ်တီထွက်လာတယ်လူပုဂ္ဂိုလ်အစ်စ်တီထွက်လာတယ်သူတို့ကစီယုံဖို့လိုအပ်တယ်လူလူနဲ့ထိတွေ့ဖို့လိုအပ်တယ်အဲ့လိုအခြေအနေဖြစ်နေတော့အခုဆိုရင်တချို့ပါတီတွေကရွေးကောက်ပွဲရွှေ့ဖို့ထိပါတောင်းဆိုလာကြတယ်အဲ့တော့ဦးတပောက်တန်းအမြင်ဒါကရွေးကောက်ပွဲရွှေ့သိမရွှေ့သိနောက်တစ်ခုကပါတီတွေနိုင်ငံရေးတွေပေါ်မှာထိအောင်မှုတက်ရောက်မှုတွေရှိနေပြီလားဦးတပောက်တန်းဘယ်လိုယူဆပါလဲ
IRI အဖွဲ့ရဲ့လေ့လာချက်ချက်လဲကျွန်တော်တို့ထုတ်ပြန်ထားတာအရာဆိုလို့ရှိရင်တော့50ရာခိုင်နှုန်းကျော်ပေါ့နော်51လားဒီမဲပေးနိုင်သူရဲ့51ရာခိုင်နှုန်းလောက်ကလူကြီးရဲ့ဘယ်ပါတီကိုမဲပေးမယ်ဆိုတာဆုံးဖြတ်ပြီးသားလို့ပြောတယ်။ရှင်ဘူးကအကျယ်အဲ့ဒီတောင်းကနေအကြည့်မယ်ဆိုလို့ရှိရင်တော့ပါတီငယ်တွေနင့်နာမှုကအဲ့ဒီခုန40ရာခိုင်နှုန်းကျော်ကျော်နင့်နာနိုင်တယ်လို့ပြောလို့ရတယ်။အစ်စ်စီယုံအောင်မဲ့ပါတီတွေအတွက်ကတော့ဒီကိုဗစ်ဖြစ်တဲ့ကိစ္စမှာအခက်အခဲအများကြီးဖြစ်သွားတယ်။ဒါဖြင့်မေကွန်းကအဲ့ဒီပါတီတွေအတွက်ထပ်မံချိန်ပေးမယ်ဆိုရင်ပေါ့ပို့ပြီးတော့ fail ဖြစ်နိုင်တယ်ပါဒါကအမေကုန်ဖြစ်လာတယ်ပါတီတွေအနေနဲ့နာကောင်းနာနိုင်တယ်တစုံတရာနစ်နာနိုင်တယ်စီယုံကြီးတောင်းကအစ်စ်ဝင်လာတဲ့ပါတီတောင်းကနေပြောလို့ရှိရင်တော့သူတို့အတွက်သူတို့လှုပ်ချင်တယ်တော့လှုပ်လို့မရတဲ့အတွက်ကြောင့်အားမရနိုင်တာတွေတော့ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ရွှေ့မလားမရွှေ့မလားဆိုတာကတော့သက်ဆိုင်ရာပါတီတွေเนาะရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ရမှာပဲကျွန်တော်တို့ဘေးအကဲခတ်တဲ့လူကပြောတာတဲ့ပေါ့နော
်အခုဒေါက်တာတက်ဆွေလည်းဒီပေါ်မှာဘလို့ယူဆလိုက်ပြန်နောက်တစ်ချက်ကရွေးကောက်ပွဲကော်မရှင်ရဲ့ကန်တွယ်ပုံဆောင်ရွက်ပုံနဲ့ပတ်သက်လို့ဘလို့ပြန်ပါလဲ
အဲဒီကော်မရှင်ကဒီလက်ရှိအစိုးရလက်ထက်မှာပေါ်လာတဲ့ကော်မရှင်အရင်လက်ထက်က2015နဲ့တော့တော်တော်လေးမတူဘူးတိုးတော်လည်း energy နဲ့ဆိုင်တော့လည်းပဲမဲဇယင်းကိစ္စမှာအတော်လေးဟိုဟိုဗယုတ်ပြည့်နိုင်ခဲ့အခုတော့နည်းနည်းတော့ငြိမ်သွားတာပေါ့နော်အခုတခါဒီယောဂနဲ့အဲယောဂပွဲနောက်ဆုံးမဲမဆုပ်ဘူးကိစ္စဒါတော့ဟိုကျွန်တော်မြင်တာကယောဂပွဲဥပဒေအရာပဲလောရလိမ့်မယ်နောက်တစ်ခုကကျွန်တော်တို့ဗမာပြည်ပြည်ပေါ့နော်အာဘယ်အရာမဆိုကံတရားပေါ့အခု2020ယောဂပွဲဟာကိုရိုနာဗိုင်းရပ်စ်ကယောဂကြီးဟာကျွန်တော်ကြားရတဲ့ကံတရားပဲဒီယောဂကြီးပြီးမှဆိုရင်ကျွန်တော်တို့ပြပါပြီးနောက်တော့ယောဂောက်ပွဲအဲလှုပ်เสียတောင်းကြောင်းမရှိလောက်ဘူးဆိုတော့ဒီအချက်ကိုမူတည်ပြီးတော့အာနာရရှိလဲနာမယ်အာနေရရှိလဲနဲမှာပေါ့ဒီအခြေအနေဇိုးပေါ်မှာပဲကျွန်တော်ဆက်သွားမှာဖြစ်တဲ့တွေ့ကော်မရှင်ဟာအာညမညာကြီးကြီးနဲ့ယောဂောက်ပွဲဥပဒေအရာလာအဲလှုပ်တင်နေအဲဘယ်သူမျက်နှာမှာကျွန်တော်မထောက်သင့်ဘူးလို့ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဒီမှာနိုင်ငံထဲမှာယောဂပိုးတွေကလည်းတွေ့ရှိတဲ့လူကလည်းတိုးလာတယ်ကွာရန်တင်းတွေလုပ်တယ်ရက်ရွာတွေလည်းရက်ွက်တွေလည်းပိတ်ပြီးတော့လူတွေလည်းတော်တော်လေးကျွန်တော်တို့မင်းများတော့တော်တော်လေးစိတ်ညစ်နေကြတယ်အဲ့တော့အခြေအနေကမြန်မာနိုင်ငံရဲ့အလားအလာနဲ့ပတ်သက်လို့ယောဂထင်းချုံနိုင်မဲ့အလားအလာပြင်းပြင်းထန်လုပ်နိုင်မယ်လို့ယူဆပါသလားအကောင်းဘက်ကောမြင်ပါလားဒေါက်တာတက်ဆွေအရင်ဆုံးဖြစ်ပြပါခင်ဗျာ
အော်ဒီလိုပြအခုကိုရိုနာဗိုင်းရပ်စ်ကဒီကမ္ဘာလုံးထင်းချုံကာကွယ်ရေးဘိုင်းကိုကြည့်ရင်အလားဘယ်သူစီကနေဘယ်လိုကူးလာတယ်ဆိုတော့နောက်ကျောင်းတန် trace ခေါ်တာပေါ့နော် tracking လုပ်တဲ့ဟာကတလောက်အရင်မကြည့်ဘူးတကဘာလုံးဖြစ်နေပြီလေတူတဲ့ပတ်ဝန်းကျင်ကြီးမှာဖြစ်နေတော့ကအဟိုတကားပိတ်ဒီခြံစည်ရိုးပိတ်ယုံနေတော့အနီးကတော့ကျွန်တော်ကတော့လက်တွေ့ကြတယ်မထင်ဘူးတပီလုံးအတိုင်းတာလူအများစုအတိုင်းအတာနဲ့ကာကွယ်ရေးစနစ်ဒီစနစ်တကျဒါလုံးတဲ့နေအလားအခုဘီမူတွေဟိုပိတ်ဒီပိတ်ဒီမမရဘူးခင်ဗျပဲခုဟူတရုတ်ပြည်လာတာလည်းမဟုတ်နိုင်ငံခြားပြန်လည်းမဟုတ်ကျွန်တော်တို့ကမ္ဘာမြန်မာနိုင်ငံမြေပေါ်မှာကိုရှိနေတာတပြည်လုံးမှာရှိနေတာဆိုတော့ကကဝေးခုအဲ့ဒါလို့ပေါ့နော်ဟိုခြံစည်ရိုးပိတ်တဲ့နီးတွေတိရောက်တဲ့ ကာကွယ်ရေးနည်းတွေလုပ်တဲ့နယ်လို့ကျွန်တော်အကြံပေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတင်မောင်တောင်းလေးဖြည့်စီချင်ပါတယ်ခုနကမြန်မာပြည်အတွက်မျှော်လင့်ချက်ရှိရလားအခြေအနေကဘယ်လိုမြင်ပါလဲ
ကိုင်းတွဲပုံပေါ်မူတည်မှာပေါ့နော်အဲ့တော့တော့ချက်ကတော့ရွေးကောက်ပွဲကြောင့် COVID-19 ပို့ပြီးတော့မပြန့်နှံ့ဖို့ပေါ့ဒါကကျွန်တော်တို့ဥတီချက်ထားမှာပေါ့အဲ့လိုလုပ်တဲ့အခါမှာလည်းရွေးကောက်ပွဲကော်မရှင်ကပို့ပြီးတော့အရင်လုပ်နေချမဟုတ်တဲ့အစင်ပါတွေတဲကထပ်ပြီးထိုးထင်းဒီချိန်ဖန်တီးလုပ်နိုင်တာလေးလည်းရှိနေပါတယ်ဥပမာအဖြစ်ဆိုတော့ကျွန်တော်ပြောခဲ့လို့အလီလာကျေရမတ်တီရကနှုံးကဘဲပါတီကိုဆုံးဖြတ်ပြီးမေးပိမ့်မယ်လို့ဆုံးဖြတ်ပြီးသားဖြစ်ကြတယ်ဆိုရင်အဲ့ဒီဆုံးဖြတ်ပြီးသားလူတွေအခုချိန်အားစပြီးတော့စာရွက်ထဲမှာရေးပြီးတော့ကြိုတင်မဲအနေနဲ့ပြီးတဲ့စနစ်ပုံမူချက်ပြန့်စွာလုပ်လို့ရနိုင်ပါတယ်နော်လုပ်လဲလုပ်သင့်တယ်လို့ထင်တယ်ဒီချိန်ကာလမှာနောက်တစ်ခါကျန်တဲ့ဘယ်သူဘယ်ပါတီကိုမဲပြရမယ်ဆိုတာကိုမဆုံးဖြတ်နိုင်သေးတဲ့လူတို့အတွက်တော့တချို့ကမဲယုံကိုလာပေးနိုင်လေเนาะအဲ့တော့40နဲ့60ကြား60အထက်မဲပေးတဲ့သူတွေကတော့เนาะရေကောက်ပွဲကော်မရှင်ကနေအိမ်တိုင်းရာရောက်မဲသွားယူတာမျိုးတွေအခုချိန်အချိန်လုံးလုံးလောက်လောက်ယူပြီးတော့လုပ်လို့ရနိုင်ပါတယ်အဲ့တော့လုံယုံလုံစင်မဟုတ်ပဲရေကောက်ပွဲကော်မရှင်ကလက်ရှိကိုဗစ်ကာလနဲ့အညီထိုးထွေးတီထွေးလုံနိုင်တဲ့ကိုက်ပြနိုင်မှုပေါ်မှာမူတည်ပြီးနိုင်ငံရေးတည်ရောက်မှုတွေကိုဗစ် -19 ပေါ်မှာထိန်းချုပ်နိုင်မှုတွေကဖြစ်ပေါ်လာနိုင်မယ်လို့ထင်ပါတယ်
။ကိုဗစ်ကာယောဂါထိန်းချုပ်မှုရွေးကောက်ပွဲပေါ်တည်ရောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာရေးသေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတက်ဆွေတို့ဆွေးနွေးတော့ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်သားညှဥ်ပါ
ဒီနေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကထင်ရှားပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်တရားရုံးချုပ်မှာနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာတဲ့တရားသူကြီးဟူဒေးဗစ်ဗင်းစ်ဝက်ခါတောက်ကြနေကကင်ဆယ်ရောဂါနဲ့ဆွေးနွေးသွားခဲ့ပါတယ်တရားသူကြီးဂင်းစ်ဝက်ခါအသက်89နှစ်အရွယ်မှာဝါရှင်တန်ကသူ့ရဲ့နေအိမ်မှာပန်ခရီးယားကင်ဆာနဲ့ဆွေးနွေးသွားခဲ့တာဖြစ်တယ်လို့အမေရိကန်တရားရုံးချုပ်ရဲ့ကြေညာချက်မှာပြောထားပါတယ်ကျွန်တော်နိုင်ငံဟာသမိုင်းမှတ်တမ်းဝင်အစင်တန်းရှိတဲ့တရားသူကြီးတဦးကိုဆုံးရှုံးလိုက်ရပြီဖြစ်တယ်လို့အမေရိကန်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကြေညာချက်မှာပြောပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးရူသ်ဘေဒါဂင်းစ်ဘတ်တောက်ကြနေကကွယ်လွန်တဲ့အပေါ်မှာသမ္မတထရမ့်အပါအဝင်အမေရိကန်ထိပ်တန်းတောင်းဝန်ရှိသူတွေကလည်းဝန်ထမ်းကြောင့်ပြောကြားခဲ့ကြပါတယ်။သမ္မတထရမ့်ကတော့သူ့အနေနဲ့တရားသူကြီးဂင်းစ်ဘတ်ကွယ်လွန်သွားခဲ့ရဲဆိုတဲ့သတင်းကိုကြားရတဲ့အတွက်ဝန်ထမ်းမိကြောင်းအမေရိကန်ပြည်ထောင်စုဟာဒီနေ့မှာဥပဒေလောကရဲ့အထင်ကြီးပုဂ္ဂိုလ်ကြီးကိုဆုံးရှုံးလိုက်ရတဲ့အတွက်ဝမ်းနဲ့ကြည်ကွဲရတယ်ဆိုပြီးတော့ပြောပါရယ်။ကုလသမဂ္ဂထွေထွေညီလာခံကိုတလနေ့မှာစတင်မှာဖြစ်ပြီးကမ္ဘာနိုင်ငံခေါင်းဆောင်တွေဟာလည်းဒီနေ့ညီလာခံကိုဗီဒီယိုကနေတစ်ဆင့်တက်ရောက်ဆွေးနွေးကြမှာဖြစ်ပါရယ်။ညီလာခံတွေကမ္ဘာခေါင်းဆောင်တွေဟာကိုဗစ် -19 ကာယရောဂါကူးစက်မှုကိုတိုက်ဖျက်ရေးအတွက်နိုင်ငံကြရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြမှာဖြစ်ပါရယ်ခင်ဗျာ။မေရန်ပြည်သူတွေအနေနဲ့ဒီနေ့မှာ COVID-19 ကာယရောဂါနဲ့တုတ်ကွေးရောဂါကိုတပြိုင်တည်းခံစားရမယ့်အရေးကရှောင်ရှားနိုင်အောင်တုတ်ကွေးကာကွယ်ဆေးထိုးကြဖို့ကျွမ်းမကြီးဆိုင်ရာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ဒီရောဂါနှမျိုးလုံးဟာတဦးကတဦးကိုအလွယ်တကူကူးစက်မှုနှုန်းမြင့်မားသလိုရောဂါလက္ခဏာတွေကလည်းဆင်းသူပါတယ်။ Johns Hopkins Coronavirus ဌာနကထုတ်တဲ့ဒီကနေ့အစောပိုင်းအစီရင်ခံစာမှာတော့ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်သူပေါင်း31တန်းနီးပါးရှိနေပြီးသေဆုံးသူကတန်းနီးပါးရှိနေဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်ဟာ 6.8 သန်းနဲ့ကူးစက်မှုအများဆုံးနိုင်ငံဖြစ်နေပြီးအိန္ဒိယက 5.3 သန်းနဲ့ဒုတိယဘရာဇီးနိုင်ငံက 4.5 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ COVID-19 ကာယရောဂါဟာဆွမ်းအားကောင်းနေစေဖြစ်တာကြောင့်ကမ္ဘာတော်မှာအချိန်တော်ကြာအောင်ကူးစက်ပြန့်နှံ့နေဖို့ရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတို့ကတောက်ကြနေကပြောလိုက်ပါတယ် WHO ရဲ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေများအစီအစဉ်အမှုဆောင်ဒါရိုက်တာ Michael Ryan ကသတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောကြားသွားတာဖြစ်ပြီးတော့ဒီကမ္ဘာလုံးမှာသတင်းပတ်စင်တိုင်းပြင်းပြခြင်းအပြင်တိရစ္ဆာန်7000ကနေ2000ဝန်းကျင်အထိကူးစက်နေပြီးတော့သေဆုံးသူကလည်း4000ကနေ5000အထိရှိတယ်လို့ဆိုပါရယ်ခင်ဗျာ။စနေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဒီမပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါရယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00အစီအစဉ်ကိုလက်တော်မှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါရယ်။ဒီ season တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။နော်ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.